မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2018ခုနှစ်ဧပြီလ29ရက်တနင်္ဂနွေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ3240 48နဲ့ဒုတိယနာရီဝက်မှာတော့လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုံးလွှင့်သွားမှာပါသောရရှင်များရှင်ကျမတို့ဒီကနေ့မနက်အစီအစဉ်အတွက်စပိုင်းဆိုင်ရာချိုးရဲမှုတွေရှိနေတာကြောင့်ပုံမှန်ထုံးလွှင့်နေတဲ့အစီအစဉ်တွေကိုမထုံးလွှင့်နိုင်တာကိုလည်းကြိုတင်ပြီးတော့အတိပေးတောင်းပန်အပ်ပါတယ်ရှင်ကျမတို့ဒီကနေ့မနေ့အစီအစဉ်မှာတင်ဆက်မဲ့အစီအစဉ်တွေထဲမှာတော့သတင်းအစီအစဉ်နောက်ပိုင်းမှာ Paris မြို့မှာ April 26ရက်နေ့ကနေ28ရက်နေ့အထိနှစ်ရက်တာကျင်းပခဲ့တဲ့ကမ္ဘာအကြမ်းဖက်တိုက်ဖျက်ရေးညှိနှိုင်းရေးမှာအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတွေကဘာတွေလဲ။နောက်အကြမ်းဖက်တိုက်ဖျက်ရေးမှာ American နဲ့ Qatar ဘလို့ပူးပေါင်းဆောင်ရွက်နေတဲ့ဆိုတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့ NLD အစိုးရခေါင်းဆောင်ပိုင်းပြဿနာကိုသုံးသပ်ထားတဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုလည်းတင်ပြပေးပါမှာ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့မြန်မာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပါအောင်ရှင
်မင်္ဂလာမနက်ခင်ဗျာခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုနန်းလောင်နဲ့ကျွန်တော်ကျော်ကျော်သိန်းပြောပြမှာပါမြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဦးနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားတဲ့ကိစ္စပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအကောင်းအမြင်ပြောဆိုပါတယ်တောင်ကိုရီးယားသမ္မတမွန်ဂျဲအင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့စနေနေ့ကသမ္မတထရမ့်တရားစီတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုပြီးတဲ့နောက်အဲ့လိုသမ္မတထရမ့်ကအကောင်းမြင်ပြောဆိုတာပါသမ္မတမွန်ဂျဲအင်နဲ့တိတ်ကောင်းတဲ့ပြောဆိုမှုရှိခဲ့ပြီးကင်ဂျွန်ဝန်နဲ့ထိပ်သီးအစည်းအဝေးအစီအစဉ်နဲ့ပတ်သက်လို့ဝန်ကြီးချုပ်အာဘဲကိုနောက်ဆုံးအခြေအနေပြောပြခဲ့တယ်လို့သမ္မတထရမ့်ကထွတ်တာမှရှိပါတယ်ကိုရီးယားကျွန်းဆွယ်မှာဆယ်စုနှစ်ပေါင်းများစွာကြာရန်ဆောင်နေတဲ့အခြေအနေအဆုံးသတ်ရေးဘယ်တော့ငားနဲ့မှမတူအောင်နှိစက်နေပြီဆိုတဲ့အကောင်းမြင်ပြောဆိုချက်တွေကိုအဓိကအမေရိကန်ခေါင်းဆောင်တွေပြောလာနေကြတာပါတောင်မြောက်ကိုရီးယားနိုင်ငံသားတမိုင်းဝင်ထိပ်သီးအစည်းအဝေးနဲ့ပတ်သက်ပြီးတောက်ကြာနေ့ကအင်ဖြူရောမှာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မေးတဲ့အခါသမ္မတထရမ့်ကသူကစားနေတယ်လို့ကျွန်တော်မထင်ပါဘူးဆိုပြီးပြန်ဖြေသွားပါတယ်တွဲဆုံပွဲကိုတိတ်မကြခင်မှာစီစဉ်မယ်လို့သမ္မတထရမ့်ကပြောပေမဲ့အချိန်အတိအကျကိုတော့ပြောမတော်ပါဘူးမေလာနောက်ပိုင်းဒါမှမဟုတ်ဇွန်လအစောပိုင်းမှာဖြစ်လာပွဲရှိတဲ့ထိပ်သီးအစည်းအဝေးလုံးမဲ့ဖြစ်နိုင်ခြေနေရာ၃ခုအထိကိုစဉ်းစားနေတယ်လို့လည်းသမ္မတထရမ့်ကပြောသွားပါတယ်
ဘယ်ဂျီယံနိုင်ငံဘရဇယ်မှာကျင်းပနေတဲ့နေတိုခေါ်မြောက်အတ္တလန္တိတ်စာစစ်စာချုပ်အဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ပြီးတော့အရှိအလဲပိုင်းခီးစဉ်ကိုစတင်လိုက်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးသစ်မိုက်ပွန်ပီယိုဟာပထမဆုံးခရီးတစ်ထောက်အဖြစ်နဲ့ဆော်ရီအာရေဗျာနိုင်ငံကိုစနေနေ့ကရောက်ရှိပါတယ်။ဝန်ကြီးပွန်ပီယိုနဲ့အတူလိုက်ပါလာတဲ့မူဝါဒရေးရာအကြီးတန်းအကြံပေးဘရိုင်းဟုတ်ကတော့အီရန်ရဲ့နျူကလ িয়ার အစီအစဉ်အားပြော်သွားအောင်ဥရောပမဟာမိတ်တွေနဲ့တခြားနိုင်ငံတို့ကအီရန်အပေါ်အရေးယူတန်ခတ်မှုတွေချမှတ်ဖို့တိုက်တွန်းတောင်းဆိုသွားပါတယ်။အီရန်ရဲ့မီဇိုင်းတုံးလက်နဲ့အစီအစဉ်နဲ့ပတ်သက်နေတဲ့ပုဂ္ဂလိကတွေအဖွဲ့အစည်းတွေလုပ်ငန်းတိုင်းကိုကမ္ဘာတစ်ဝန်းနိုင်ငံတွေကဝိုင်းဝန်းပြစ်ဒဏ်ချမှတ်ဖို့တိုက်တွန်းကြောင်းနဲ့ဥရောပမဟာမိတ်တို့နဲ့ဒီကိစ္စကိုအကြီးအကျယ်ဆွေးနွေးခဲ့ကြောင်းလဲဟုတ်ကဆော်ရီအာရေဗျာနိုင်ငံရဲ့မြို့တော်ရီယတ်မှာသတင်းထောက်တွေကိုပြောဆိုသွားပါတယ်။သုံးရကြမယ့်အခုခီးစဉ်မှာဂျော်ဒန်နဲ့အစ္စရေးနိုင်ငံတို့ကဝင်ရောက်မှာဖြစ်ပြီးအီရန်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်အစိုးရရဲ့မူဝါဒတွေကိုမဟာမိတ်နိုင်ငံတွေကဝန်ကြီးပုံပြီးပြောဆိုတင်ပြမယ်လို့ခန့်မှန်းရပါတယ်။အီရန်နိုင်ငံဆိုင်ရာနျူကလ িয়ার သဘောတူညီမှုကလည်းအမေရိကန်နိုင်ငံနှုတ်ထွက်ဖို့သမ္မတထရမ့်ကဆုံးဖြတ်ချက်မချသေးဘဲဆက်ပြီးတော့ဆွေးနွေးညှိနှိုင်းနေကြောင်းမစ္စတာပွန်ပီယိုကတောက်ကြနေကပဲပြောဆိုထားပါတယ်
။အီဘီလာ၁၄ရက်နေ့ကအမေရိကန်ပြည်ထောင်နဲ့ပြင်သစ်တို့ပေါင်းပြီးဆီးရီးယားကိုလေကြောင်းကတိုက်ခိုက်ခဲ့တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ရင်းချမ်းရေးလုပ်ငန်းစဉ်ကိုဖျက်ဆီးဖို့အနောက်အင်အားကြီးနိုင်ငံတွေစူးစမ်းနေတာဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကပြောပါတယ်။တူရကီနဲ့အီရန်နိုင်ငံသားရေးဝန်ကြီးတွေနဲ့မော်စကိုမြို့တော်မှာစနေနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးလက်ဖရော့ဖ်ကအဲ့လိုပြောတာပါ။အခြေအနေကိုမတိမငြိမ်ဖြစ်အောင်လုပ်ဖို့အဲ့ဒီလိုလှုံ့ဆော်ချက်မျိုးဟာစီးရီးယားကအစွန်းရောက်ဝါဒီတွေလက်နက်ကင်ပြီးဆက်တိုက်ခိုက်ဖို့အားပေးနေတယ်လို့လည်းဆိုပါတယ်။စီးရီးယားအချုပ်အခြာနိုင်ငံပိုင်ဆိုင်မှုကိုထိမ့်သိမ့်နေတယ်ဆိုတာသူတို့ဝန်ကြီးသုံးဦးစလုံးသဘောတူကြတယ်လို့မစ္စတာလက်ဖရော့ဖ်ကပြောပြီးအမေရိကန်ဟာအရှိအလေပိုင်းကိုပုံစံပြန်ချဖို့နဲ့ဆီးရီးယားကိုအစိမ့်စိမ့်မှမှကွဲသွားအောင်လုပ်ဖို့စီစဉ်နေတယ်လို့လည်းဆွဆွဲပြောဆိုပါတယ်ဆီးရီးယားကြက်တဲကိုစီးရင်းနီးလက်နဲ့ဖြေရှင်းမရနိုင်ဘူးလို့အီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗီဇာရီဖ်ကပြောပါတယ်ဆီးရီးယားချုပ်ချာနေပြည်ပိုင်ဆိုင်မှုကိုတူရကီနိုင်ငံကလည်းထောက်ခံပြီးအစိုးမှဒီအကြက်တဲအတွက်နိုင်ငံရေးအဖြေတစ်ခုရှာဖို့မဟာမိတ်အီရန်ရုရှားတို့နဲ့အတူမျှော်လင့်နေတယ်လို့တူရကီနိုင်ငံသားရဲ့ဝန်ကြီးမာဗလူကာဗူဆိုဂလူကပြောပါတယ်
။ရှီမင်နိုင်ငံကန်ယူရန်ကဟွေအီဒါမျိုးကိုပြေးခဲ့တဲ့တပတ်ကျော်ကဆော်ရီအာရေဗျာတို့ဦးဆောင်တဲ့ညွန့်မောင်းတပ်ကလေကြောင်းထိုးစစ်တစ်ခုဆင်နွှဲရမှာတိတ်ဆုံးသွားတဲ့ဟူတီတပုံထိတ်တန့်ကောင်းဆောင်သူ့ရဲ့စာပနာအခမ်းအနားကိုထောင်းနဲ့ချီတဲ့ရီမင်နိုင်ငံသားတွေစနေနေ့ကတက်ရောက်လာပါတယ်။ ခုတီထိပ်တန်းနိုင်ငံရေးကောင်စီအကြီးအကဲ Salad El Samud နဲ့အခြားလူ၆ဦးတို့လည်းလေးချောင်းထိုးစစ်ကြောင်တေဆုံခဲ့ရတာပါ။ Salad El Samud နဲ့ရကိုဆက်ခံသူ Mahdi El Mashat ကလည်းမြို့တော်ဆန္ဒက Esbading ညီမမကျင်းပတဲ့ဇာပနာအခမ်းအနားကိုတက်ရောက်လာပါတယ်။ El Samud တေဆုံခဲ့ရတဲ့အတွက်လက်တုံပြန်သွားမယ်လို့တပုံကောင်းဆောင် Abdul Magel El Houthi ကကတိပြုပြောဆိုသွားပါတယ်။ Sunni Muslim တို့ပိုင်းနဲ့နေမြေထဲကိုပဲ့ထိန်တုံးချီရှစ်စင်ပြစ်လုခဲ့တယ်လို့ဇာပနာအခမ်းအနားစတင်ကျင်းပပြီးမကြာခင်မှာပဲ Houthi တို့ကပြောဆိုပါတယ်ကြည်စံကန်းချင်မျိုးကိုဥတီပြစ်လိုက်တဲ့မီဆိုင်ဒုံလေးစင်းကိုကြားဖြတ်ဖြက်စီလိုက်တယ်လို့ဆော်ရီညွန်ပေါင်းတပ်ဖက်ကပြောပါတယ်ဒုံးစင်ကလွင့်စင်လာတဲ့အပိုင်းစားတွေထိမှန်ပြီးတော့လူတယောက်သေဆုံးသွားတယ်လို့ညွန်ပေါင်းတပ်ကပြောပါတယ်ရှီမနိုင်ငံမျိုးရောဆန္ဒကိုဆော်ရီညွန်ပေါင်းတပ်ကစနေနေ့ကလေးချောင်းတက်ခဲမှုကြောင့်ဟူတီကောင်းဆောင်တို့သေဆုံးခဲ့တာပါဆန္ဒမျိုးတက်ခဲမှုမှာအခြားလူဘလောက်သေပြီးတော့ဘလောက်ဒဏ်ရာရတယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးဆိုရီအာရေဗျနိုင်ငံပိုင်သတင်းဌာနကတော့လူ90သေဆုံးတယ်လို့ပြောသလိုဒူဘိုင်အခြေစိုက် El Arabia သတင်းဌာနကတော့ဟူတီတို့ရဲ့ပြည်ထရေးဝန်ကြီးဌာနကိုလေကြောင်းထိုးစစ်ဆင်နွှဲစင်မှာတပုံ38ဦးသေဆုံးတယ်လို့ပြောဆိုပါရယ
်မြန်မာနိုင်ငံကအကြမ်းဖက်ခြေနေတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေကိုကိုယ်တိုင်ကိုကြားလည်လာဖို့အတွက်ကုလသမဂ္ဂလူမျိုးရေးကောင်စီကတန်တမန်ကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကိုစနေနေ့ကရောက်သွားကြပါပြီကံကိုယ်စားလှယ်ဖွဲ့ဟာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုပြီးဒေသဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒီတန်ကိုယ်စားလှယ်ဖွဲ့ရဲမှာလူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကကိုယ်စားလှယ်ပြီးပါဝင်ပါတယ်။ဒီခီးစဉ်တွားရောက်ရေးကိစ္စလူမျိုးရေးကောင်စီမှာအားလုံးတင်ညစ်တညွတ်တဲ့ရှိကြပါမယ်လေ။ကောင်စီအနေနဲ့ဘယ်လိုပါဝင်ပတ်သက်တဲ့နဲ့ဆိုတဲ့အပေါ်မှာတော့ဗီဒီယိုအနာ၃ခွင့်ရှိတဲ့တရုတ်နဲ့ရုရှားတို့ကရက်ခံပြောဆိုတာတွေရှိထားပါတယ်။ဒုက္ခသည်တွေကိုမူရင်းနေရာတွေပြန်ပို့ရေးကိစ္စဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားပြီးခဲ့တဲ့ဒီဇင်ဘာလကသဘောတူထားပြီးဖြစ်ပေမဲ့အတင်းအကျပ်ပြန်ပို့ခံရမှာနဲ့မြန်မာနိုင်ငံမှာဘေးရန်မကင်းတဲ့အခြေအနေတွေနဲ့ရင်ဆိုင်ရမှာကိုအကူအညီပေးလူသားတွေနဲ့ဒုက္ခသည်တွေကိုယ်တိုင်ကစိုးရိမ်နေကြတာပါဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားသဘောတူညီချက်ကိုအကောင့်ထည့်ဖို့ရေးဘယ်လိုအရှိန်အမြင့်လှုပ်ဆောင်နိုင်မလဲဆိုတာကျွန်တော်တို့ကြည့်ရပါမယ်လို့ကုလသမဂ္ဂဆိုင်ရာကူဝေးနိုင်ငံတာဝန်ကြီးမန်ဆူအိုင်ယက်အယ်အိုတိုင်ဘီကပြောပါတယ်မြန်မာနိုင်ငံပေါ်ဖိအားပေးပြီးဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းအပြည့်အဝစတင်နိုင်ရေးအခြေအနေတခုဖန်တီးခြင်းအပြင်ဒီကောင်စီအနေနဲ့အပြောင်းလဲဖြစ်လာအောင်လှုံ့ဆော်နိုင်ပါတယ်။သူမှာဩဇာအရှိန်အဝါရှိပါတယ်လို့ဘင်္ဂလားဒေ့ရှ်ယာယီနိုင်ငံခြားရေးဝန်ကြီး M. Khurshid Alam ကပြောပါတယ်။လူမျိုးရေးကောင်စီတန်ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့မြန်မာနိုင်ငံရောက်ရင်လည်းနိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပြီးရခိုင်ပြည်နယ်ကိုသွားဖို့အစီအစဉ်လည်းရှိပါတယ်။
အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဟာအခြားနိုင်ငံရဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေအပေါ်မှာမူတည်ပြီးအခိုင်အမာပါဝင်ဆောင်ရွက်သွားမယ်လို့အာဆီယံထိပ်သီးအစည်းအဝေးပွဲအလဲကျဥက္ကဋ္ဌဖြစ်တဲ့စင်ကာပူဝန်ကြီးချုပ်လီရှောင်လွန်းကပြောဆိုသွားပါတယ်။မြန်မာနိုင်ငံရခိုင်ဒေသမှာဖြစ်ပွားခဲ့တဲ့ပဋိပက္ခနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ကင်တွဲဆောင်ရွက်နေပုံနဲ့ပတ်သက်ပြီးအာဆီယံကောင်းဆောင်တွေကဝေဖန်ပြောဆိုတာမျိုးမရှိသလိုအာဆီယံကတရားဝင်ထုတ်ပြန်ချက်တွေမှာလည်းရိုဟင်ဂျာဆိုတဲ့စကားလုံးကိုအသုံးပြုမထားပါဘူး။ချက်ခံအကြံပေးကော်မရှင်ရဲ့အပြစ်သက်အစီရင်ခံစားပါအကြံပြုချက်တွေအတိုင်းလိုက်နာဆောင်ရွက်ဖို့မြန်မာအစိုးရကိုအာဆီယံထိပ်သီးအစည်းအဝေးပွဲမှာအသင်းဝင်နိုင်ငံကောင်ဆောင်တွေကတိုက်တွန်းသွားပါတယ်။သမရအဝင်းမြင့်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကလည်းချက်ခံဒေသရဲ့အခြေအနေအရရက်ကိုအာဆီယံထိပ်သီးအစည်းအဝေးပွဲမှာတင်ပြခဲ့ပါတယ်။အာဆီယံကောင်ဆောင်တွေကလည်းမြန်မာအစိုးရရဲ့ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုဆက်လက်အားပေးထောက်ခံကြောင်းပြောဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းကနေရဆွန့်ခွာထွက်ပြေးနေရတဲ့ပြည်သူပြည်သားတွေကိုခွဲခြားဆက်ဆံခြင်းမရှိဘဲလူသားချင်းစာနာမှုအထောက်အကူတွေပေးအပ်နေတဲ့အာဆီယံအဖွဲ့ရဲ့လူသားချင်းစာနာမှုအကူအညီပေးရေးစင်တာ AHA ရဲ့လုပ်ငန်းတွေကိုကြိုဆိုကြောင်းလဲအာဆီယံဥက္ကဋ္ဌရဲ့တောက်ကြားနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။မြန်မာနိုင်ငံကတောဆင်ရိုင်းတွေကိုတပ်ပြီးလူတွေအတွက်စေဝါထုတ်ဖို့အရေးကုန်တွေခွာယူထားတဲ့စင်တွေတွေရဲ့ပုံတွေနဲ့ဗီဒီယိုတွေပါတဲ့အစီရင်ခံစာတစ်ခုကိုပြည်တွင်းခြေဆိုင် Elephant Family ဆိုတဲ့တော်ရိုင်းထင်းထင်းကြီးပရာဟိတအဖွဲ့တခုကထုတ်ပြန်လိုက်ပါတယ် Skinned the growing appetite for Asian elephants လို့ခေါင်းစဉ်တက်ထားတဲ့အဲ့ဒီအစီရင်ခံစာကို၄နှစ်ကြာအချိန်ယူပြုစုထားတာပါခန္ဓာကိုယ်တစ်ခုလုံးအရေးကုန်ခွာထားတဲ့စင်တွေတွေကိုဗီဒီယိုတွေနဲ့တပ်ပုံတွေလျှို့ဝှက်ရိုက်ယူခဲ့တယ်လို့အဲ့ဒီအဖွဲ့ကပြောပြီးစင်အရေးကုန်တွေကိုလဝုအစင်တစားတွေလုပ်ဖို့အသုံးပြုနေကြတယ်လို့ဆိုပါတယ်တရုတ်ကုန်တယ်အများပြားဟာအဲ့ဒီလဝုအစင်တစားတွေကိုလူမှုဆက်သွယ်ရေးကွန်ရက်မီဒီယာတွေမှာတင်ရောင်းနေကြတယ်လို့လည်းပြောပါတယ်အဲ့ဒီပစ္စည်းတွေမှာတရုတ်ပြည်မှာပုံနှိပ်တဲ့အမှတ်တရစိတ်တွေတက်ထားပြီးတရုတ်ငွေနဲ့ဈေးနှုန်းသတ်မှတ်ထားသလိုမန်ဒရင်းဘာသာစကားနဲ့ရေးသားဖော်ပြပြီးအွန်လိုင်းမှာရောင်းနေကြတယ်လို့လည်း Elephant Family အဖွဲ့ကပြောပါတယ်မျိုးတုံးပြောက်ွယ်လူနီးတော်ရန်ဒရိစန်နဲ့အပင်များကုံသွယ်ရောင်းဝယ်ခြင်းဆိုင်ရာနိုင်ငံကသဘောတူစာချုပ်အဖွဲ့ sites ကိုသူတို့အရင်တုန်းကတွေ့ရှိခဲ့တာတွေပေးပို့ခဲ့ပြီးတဲ့နောက်ပိုင်းမှာတော့ အခြေအနေဟာဆက်ပြီးဆိုးရွားနေစေပဲလို့ Elephant Family အဖွဲ့ကပြောပါတယ်။နိုင်ငံတကာတိုင်ဝမ်အနေနဲ့အရေးယူလှုံ့ဆော်မှုမရှိဘူးဆိုရင်တော့အာရှစင်တွေမျိုးတုံးပျောက်ကွယ်သွားနိုင်တယ်လို့လည်း Elephant Family အဖွဲ့ကသတိပေးထားပါတယ်။
စနေနေ့ကကစားတဲ့ Premier League ဘောလုံးပွဲတွေမှာ Crystal Palace က Leicester City ကိုအင်ကွေမှာ5ဂိုးပြတ် Everton က Huddersfield ကိုအဝေးကွေမှာ2ဂိုးပြတ် West Brom က Newcastle ကိုအဝေးကွေမှာ2ဂိုးဂိုးမရှိ Southampton က Bournemouth ကိုအင်ကွေမှာ2ဂိုးတကို Chelsea က Swansea City ကိုအဝေးကွေမှာ2ဂိုးဂိုးမရှိနဲ့အသေးသေးအနိုင်ရသွားပါတယ် Liverpool အသင်းဟာအင်ကွေမှာ Stoke City ကိုအနိုင်မကန်နိုင်ပဲဂိုးမရှိတရေကျသွားပြီး Burnley အသင်းဟာလည်းအင်ကွေမှာ Brighton ကိုဂိုးမရှိတရေကျသွားပါတယ်တနင်္ဂနွေနေ့မှာတော့ Man City က West Ham ကိုအဝေးကွင်းကမ်းရမှာဖြစ်ပြီး Manchester United ကအင်္ဂွေမှာ Arsenal နဲ့ကမ်းမိုးရှိပါတယ်။အမတ်ပေးစရာမှာထိပ်ဆုံး5သင်းအဖြစ်ရပ်တည်နေကြတဲ့ထဲ Man City က34ပွဲကစားအမတ်90 Manchester က34ပွဲကစား84မှတ် Liverpool က36ပွဲကစား82မှတ် Tottenham က34ပွဲကစား68မှတ် Chelsea က35ပွဲကစား66မှတ်အတည်ပြုရထားကြပါတယ်ရှင်။
ဒီငွေနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြသွားတာပါရှင်။အခုတော့ကျမတို့သတင်းလွှာကိုတင်ဆက်ပါပါ။အခုသောရရှင်တွေကိုတောင်းပန်ချင်တာကကျမတို့စပိုင်းဆိုင်ရာခြုံရွေးမှုတွေရှိနေတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်တိုင်းမထုတ်လွှင့်နိုင်တာကိုကြိုတင်သတိပေးတောင်းပန်အပ်ပါတယ်ရှင်။အခုတင်ဆက်မယ့်သတင်းလွှာကတော့ပင်လယ်ကွေ့ဒေသနိုင်ငံတွေကြားစိတ်ဝမ်းကွဲနေမှုဟာအကြမ်းဖက်မှုတိုက်ဖျက်ရေးကြိုးပမ်းမှုကိုအားပျော့စေတယ်လို့ကြွမ်းကျင်သူတွေကသတိပေးနေကြကြောင်းမှာကွာတာနိုင်ငံနဲ့ထိတ်တိုက်ရင်ဆိုင်မှုဖြစ်နေကြတဲ့အတွက်လည်းအကြမ်းဖက်မှုအားပေးတယ်ဆိုတဲ့ကိစ္စဟာနိုင်ငံရေးအရရမရှာထိုးနှက်စရာဖြစ်နေတယ်လို့ဆိုပါတယ် VOA သတင်းတော့ Rico Hussein ပေးပို့တဲ့သတင်းဆောင်ပါကိုဦးကျော်စန္ဒကပြောပြမှာပါရှင်
အကြံဖတ်မှုအတွက်ဗန္နာရေးထောက်ပံ့နေဆိုတာကိုတိုက်ဖြတ်ဖို့နိုင်ငံ50ယောဂကူစလေတွေကြာသူတွေနဲ့ကဆွေးနွေးနေကြချိန်မှာပဲပင်လယ်ကွေ့အာရဗ်နိုင်ငံတွေအကြပဋိပက္ခဖြစ်နေတဲ့အတွက်ဒါဟာထိရောက်နိုင်မှာမဟုတ်ဘူးလို့ကြွန့်ကျင်သူတွေကထောက်ပြလိုက်ကြပါတယ်။ပါရီမှာနှစ်ရက်ကြာကျင်းပခဲ့တဲ့ဆွေးနွေးပွဲမှာပင်လယ်ကွေ့နိုင်ငံတွေဟာအကြံဖတ်မှုကိုဗန္နာရေးထောက်ပံ့နေတယ်လို့အပြန်အလှန်ဆွဆွဲနေကြရတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လကပင်လယ်ကွေ့ပူပေါင်းဆောင်ရွက်ရေးကောင်စီ GCC အဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့အရဆိုဘာမြပြည်ထောင်စုဆာအုဒီအရေဗျာဘာရိန်းနဲ့အီဂျစ်တို့ကသူတို့လိုပဲအဖွဲ့ဝင်တနင်္ဂနွေဖြစ်တဲ့ကတားနိုင်ငံဟာအီရန်နဲ့ပေါင်းပြီးတော့ဒေသတွင်းအစ္စလာမစ္စတွေကိုထောက်ပံ့နေတယ်လို့ဆွဆွဲခဲ့ကြတာပါဒီပါရီစီယိုဘန်းနဲ့တပြိုင်နက်တည်းပြုတ်တဲ့အမေရိကန်ပြည်ထောင်စုအောက်လွှတ်တော်အရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကကျန်းမာရေးတရက်မှာအရှေ့အလယ်ပိုင်းရေးရာကျွမ်းကျင်သူကက်သရင်းဘာနာကအခုလိုပြောကြားလိုက်ပါတယ်
အချင်းချင်းစိတ်ဝမ်းကွဲပြားမှုဟာအဖွဲ့ဝင်အားလုံးရင်ဆိုင်နေရတဲ့ပြဿနာတွေကိုလမ်းလွှဲသွားစေပါတယ်။ဒီစိတ်ဝမ်းကွဲမှုကြောင့်အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့တခြားလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေအနှောက်အယှက်မဖြစ်ရအောင်အမေရိကန်ကဆက်လက်လှုပ်ဆောင်တင်ပါတယ
်။အချင်းချင်းစိတ်ဝမ်းကွဲပြားမှုဟာအလွန်ဆိုးရွားတဲ့ဆွေးကြောင်းကိုပြောသွားတာဖြစ်ပါတယ်။ပင်လယ်ကွေ့ဒေသနိုင်ငံပေါင်းတရာစင်ကျော်မှာအမေရိကန်စစ်ဘက်ကလူတွေထောင်ထဲစီပြီးတော့နေကြပါတယ်။သူတို့ဟာအီရန်အော်ဇာရမမှုစံကျင်ရေးနဲ့အရေဗျကျွန်းဆွယ်ပေါ်မှာအယ်ကာအီဒါနဲ့အခြားအကြမ်းဖက်အုပ်စုတွေကိုတိုက်ခိုက်ဆန့်ကျင်နေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့ဒီဒေသဟာအကြမ်းဖက်သမားတွေအနေနဲ့သူတို့နဲ့သဘောထားတိုက်ဆိုင်တဲ့သူတွေစီကဒေါ်လာသန်းပေါင်းများစွာရရှိနိုင်တဲ့အကြမ်းဖက်ပြိုခင်ဖြစ်နေတယ်လို့အမေရိကန်အရာရှိတွေကဆိုနေကြပါတယ်။ကက်သရင်းဘူဝါကတော့ဒီအတွက်အပြစ်တင်ရမယ့်နိုင်ငံဟာကတားနိုင်ငံနဲ့မဟုတ်ဘူး GCC အဖွဲ့ဝင်နိုင်ငံအားလုံးဖြစ်တယ်လို့ဆိုပါတယ်။အခုလိုကတားနိုင်ငံတွေကိုပဲအပြစ်တင်နေကြခြင်းအပြင်ကူဝေးနဲ့တကွာကျန်နိုင်ငံတွေကိုတိုက်သူတို့လုခွင့်ပေးထားရတယ်လို့လည်းဆိုပါတယ်။ဒီလိုပင်လယ်ကွေ့နိုင်ငံတွေအကြအငင်းပွားမှုအစပိုင်းမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆာအုဒီအရေဗျအပါအဝင်တခြားအာရဗ်နိုင်ငံတွေနဲ့ပေါင်းပြီးတော့ကတားနိုင်ငံကိုအကြမ်းဖက်မှုရန်မုံငွေပေးသူအဖြစ်ဆုတ်ချနေခဲ့တာပါ။ဒီလိုဝိုင်းပယ်ခံရတဲ့အတွက်ကတားကိုအီရန်နဲ့ပုံမှန်နှိစက်သွားစေတယ်လို့ဘူဝါကဆိုပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပင်လယ်ကွေ့နိုင်ငံတွေဟာ TFTC လို့ခေါ်တဲ့အကြမ်းဖက်ငွေကြေးထောက်ပံ့မှုတိုက်ဖျက်ရေးဌာနကိုမနစ်ကမေလမှာဖွဲ့စည်းခဲ့ပြီးဒီလိုတိုက်ဖျက်နိုင်မှုအတွက်လိုအပ်တဲ့အထောက်ပံ့တွေစွန့်ရည်ပံ့ပိုးပေးခဲ့ပါတယ်။ အဲ့နောက်အမေရိကန်နဲ့ကတာရုဟာအကြံဖက်ထောက်ပံ့ရေးတိုက်ဖျက်မှုကိုအားပေးဖို့ MOU တရက်ကိုလည်းပဲလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီလိုပူးပေါင်းဆောင်ရွက်မှုတွေကြောင့်အမေရိကန်နဲ့ပင်လယ်ကွေ့ဒေသကနိုင်ငံတွေဟာ IS တို့ Al-Qaeda တို့အပါအဝင်အကြံဖက်အုပ်စုတွေကိုငွေကြေးထောက်ပံ့တယ်လို့သတ်မှတ်ခံရတဲ့အဖွဲ့အစည်းတွေ၊ပုဂ္ဂလိကတွေ၊လုပ်ငန်းတွေတော်များများကိုတန်ခတ်အရေးယူမှုရှိခဲ့ပါတယ်။ဒီလအစောပိုင်းကဆိုရင်သမ္မတ်ထရမ့်ဟာကတာနိုင်ငံအကြီးအကဲရှိတ်တမင်အယ်သနီယိုအင်ဂျီရောမှာလက်ခံပြီးတော့အကြမ်းဖက်ထောက်ပံ့မှုကိုတိုက်ဖျက်ရေးကိုတက်ကြွစွာလှုပ်ဆောင်သူဖြစ်ချီးကျူးခဲ့ပါတယ
်ကျွန်တော်တို့နဲ့မန္တလေးဆက်ဆက်နေတဲ့နိုင်ငံတွေအားလုံးကအကြမ်းဖက်မှုငွေကြေးထောက်ပံ့နိုင်ရဆိုင်တော့ကျွန်တော်တို့တည်တည်ချာချာလုပ်နေပါတယ်ဒီလိုရဆိုင်တဲ့နိုင်ငံတွေထဲမှာအာရဗ်စပေါ်များပြည်တော်စုနိုင်ငံဆော်ဒီအာရေဗျကတာနဲ့အခြားနိုင်ငံတွေပါဝင်ပါတယ်ဒါပေမဲ့ထောက်ပံ့နေတဲ့နိုင်ငံတွေကအများကြီးပါဒါတွေကိုလည်းရပ်ဆိုင်းသွားအောင်ကျွန်တော်တို့လှုပ်ဆောင်နေပါတယ
်သို့တော်လည်းပဲပင်လယ်ဝေးနိုင်ငံတွေအကြားထိတိုက်ရင်ဆိုင်မှုတွေရှိနေတဲ့အတွက်ဒီအတုံးမှုဟာအလဟသဖြစ်သွားနိုင်တယ်လို့ကျွမ်းကျင်သူတွေကအမေရိကန်လွှတ်တော်အမတ်တွေကိုသတိပေးခဲ့ကြပါတယ်အစီအဖြစ်မှုဆင်ရင်အဖွဲ့ချုပ်ကဒေးဗစ်ဝိုင်းဘတ်ကတော့ဒီလိုပင်လယ်ဝေးနိုင်ငံတွေအကြားအငင်းပွားမှုရှိနေတဲ့အတွက်အကြမ်းဖက်မှုအားပေးတဲ့ကိစ္စကိုနိုင်ငံရေးအရာထုတ်နှက်ဖို့လှုပ်ဆောင်နေကြတယ်လို့ဆိုပါတယ်တချို့ကဆိုရင်ပြန်ပဲနိုင်ငံတွေကိုရမဲချပြီးဆွဆွဲနေကြတာဖြစ်ပါတယ်တဲ့
ကာတာကိုစန့်ကျင်တဲ့နိုင်ငံတွေမနစ်တုန်းကထုတ်ပြန်ကြညာထားတဲ့အကြမ်းဖက်မှုထောက်ပံ့သူစင်ကိုအမေရိကန်ကပြန်လည်သုံးသပ်ပြီးအမှန်တကယ်ထောက်ပံ့နေပြီးဒီစင်းထဲမှာမပါတဲ့သူတွေကိုပိတ်မှတ်ထားတန်ခတ်တင်ပါတယ
်ဒါအပြင်စင်းထဲမှာပါနေတဲ့သူတချို့ဟာအမေရိကန်ရဲ့သတ်မှတ်ချက်နဲ့ကိုင်းညီမှုရှိမရှိဆိုတာကိုမကြည့်ဘဲနဲ့နိုင်ငံရေးအရတမင်ဆွဲထည့်ထားခြင်းခံရတာဖြစ်နိုင်တယ်လို့တချို့တော့လည်းကိုင်းညီလိမ့်မယ်လို့သူကပြောကြောင်းရေးသားထားပါတယ်ခင်ဗျာ
ဥကြဆန္ဒပါရှင်အခုလိုစတူဒီယိုထဲမှာကိုရိုင်းတိုက်ရိုက်တင်ဆက်ပေးတဲ့အတွက်လည်းအင်္ဂါကိုကျေးဇူးထူးတင်ပါတယ်တနင်္ဂနွေနေ့နဲ့ခင်ဗျာမြန်မာပိုင်းစီစဉ်ကိုကျမတို့ဆက်လက်တင်ဆက်နေပါတယ်ရှငနင်းငွေနေနေခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေထုတ်လွှင့်နေပါတယ်ရှင်။ကျမတို့စပိုင်းဆိုင်ရာထူရင်းမှုတွေရှိနေတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအပတ်စဉ်အစီအစဉ်တွေကိုမထုတ်လွှင့်ပေးနိုင်တာကိုလည်းအထူးပဲတောင်းပန်အပ်ပါတယ်။အခုတော့ကျမတို့ဒီဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုပုံမှန်ထုတ်လွှင့်မှုစာကိုကျော်သိန်းနဲ့နန်းလောင်တို့ကပြောပြမှာပါ။ဒီတစ်ပတ်အတွက်စနစ်ဟောင်းအကျင့်ဟောင်းရဲ့စိုးရတဲ့အကျိုးဆက်တွေကိုရင်ဆိုင်ပြီးလုတ်ကင်နေရတဲ့ NLD အစိုးရဟာအိုမင်းရင့်ရော်လာတဲ့ခေါင်းဆောင်ပိုင်းပြဿနာနဲ့ရင်ဆိုင်နေရတဲ့အကြောင်းဥအောင်ခင်သုံးသပ်ထားတာကိုနန်းလောင်နဲ့ကိုကျော်သိန်းတို့ကနေတင်ဆက်မှာပါရှင
်။ဒေါ်ဆန်းစုကြည်ဩစတြေးလျကိုတော်ရောက်စဉ်ကခရီးပတ်နဲ့အတွက်ဟောပြောပွဲအစီအစဉ်တစ်ခုကိုဖြတ်သိမ်းလိုက်ရပါတယ်။ဟောပြောပွဲလုပ်မဲ့မတ်လ20ရက်နေ့မှာဒေါ်စုမြန်မာပြည်ပြန်ရောက်သွားပါတယ်။မတ်လ24ရက်နေ့ရောက်တော့NLD ဘဟုကောမဒီဝင်ဦးဝင်းထိန်ဩစတြေးလျကပြန်ရောက်လာပြီးသူထွက်စာတင်တာကိုဒေါ်စုလက်မခံလို့ပြန်လာရတာလို့ဆိုပါတယ်89နှစ်အရွယ်နိုင်ငံရေးသမားကအပိန်ငရဲကြမှာဆိုလို့ပါတီကထွက်ရတာလို့ဆိုတဲ့အတွက်နိုင်ငံရေးနဲ့အပိန်ငရဲဆက်ဆက်တဲ့သဘောဖြစ်နေပါတယ်အရာဝတီတိုင်းဝန်ကြီးချုပ်ယာရူးကနှုတ်ထွက်သွားတဲ့ဦးမန်းကျော်နေလဲ86နှစ်ရှိပါပြီ NLD ပါတီရဲ့တက်ကြီးရွယ်ဦးပြဿနာကိုမီးမောင်းထိုးပြတယ်လို့ဖြစ်နေပါတယ်
NLD ပါတီဟာဒေါ်အောင်ဆန်းစုကြည်ကိုဗဟုသုရအဖြစ်ထားပြီးတီထောင်တဲ့ပါတီဖြစ်လို့အသက်ကြီးလာတဲ့ခေါင်းဆောင်ပိုင်းကိုဆက်ဆံရင်းမှာပြဿနာရှိလာပါတယ်။အစ်စ်အာနာရှင်ရဲ့ဖိနှိပ်မှုတန်းကိုနှစ်ပေါင်းများစွာခံခဲ့ရတာမို့ခေါင်းဆောင်မွေယူချိန်မရှိပါဘူး။စစ်ဘိုလ်ကြီးစိုးချိန်မှာနိုင်ငံရေးခေါင်းဆောင်ပေါ်ထွက်ဖို့အခွင့်အလမ်းမရှိပါဘူး။ NLD ပါတီဟာတက်တန်းအနှစ်30မှာညီလာခံတကြိမ်သာ2013မှာကျင်းပနိုင်ခဲ့ပါတယ်။ ဒုတိယညီလာခံကိုဒီနေ့ထဲကျင်းပမယ်လို့မျှော်လင့်ရပါတယ
်။ NLD ပါတီရဲ့ဗဟိုအလို့အမှုဆောင်ကော်မတီဝင်အများစုဟာ65နှစ်ကျော်နေပြီဖြစ်ပါတယ်။သမရသည့်ဦးဝင်းမြင့်နဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစော်မြင့်မောင်က66နှစ်၊ဒေါ်စန်းစုကြည်က82နှစ်၊ဦးဝင်းထိန်က89နှစ်ရှိပြီဖြစ်ပါတယ်။ဒေါ်စုကိုတစ္ဆာရှိတဲ့ဗဟိုကော်မတီဝင်တွေဟာဆုံးဖြတ်ချနိုင်သူမျိုးဆက်ဟောင်းတွေဖြစ်ပါတယ်။မျိုးဆက်သစ်ခေါင်းဆောင်တွေမရှိတဲ့အတွက်တက်ကြီးရွယ်အိုတွေကိုပဲအမျိုးမျိုးလှည့်သုံးနေပုံရတယ်လို့ဆောင်းမရှင်ဂျွန်အဲမွန်ကမတ်လ28ရက်ထုတ် Wall Street Journal မှာရေးသားထားပါတယ်။မျိုးဆက်သစ်ခေါင်းဆောင်ပိုင်းကိုအချိန်မီမွေးမထုတ်နိုင်ရင်နိုင်ငံရေးတိုက်ပွဲတွေဆက်လက်ဆင်နွှဲဖို့ခက်ခဲလာလိမ့်မယ်လို့ဆိုပါတယ်။ဦးဝင်းထိန်ဟာနှလုံးရောဂါရှိသူဖြစ်ပြီးအိတ်တဲ့အခါအောက်ဆီဂျင်ဘူးနဲ့အသက်ရှူနေရလို့ထွက်ခွင့်တောင်းတာဖြစ်ပါတယ
်။အလုံကနေနားချင်မဲ့နားခွင့်မရတဲ့ဦးဝင်းထိန်ကိုကြည့်ပြီး NLD မှာကောင်းဆောင်ရှားပါနေပုံကိုဂျွန်အဲမွန်ကထောက်ပြပါတယ်။ဒါပေမဲ့ NLD ဦးအောင်ရှင်ကတော့လူငယ်ညီလာခံကျင်းပပြီးတော့ကောင်းဆောင်တစ်တွေမွေးထုတ်နိုင်ဖို့ကြိုးပမ်းနေတယ်လို့ဆိုပါတယ်။ NLD မှာလူငယ်တွေရှိပေမဲ့အပေါ်ပိုင်းရောက်ဖို့အလွန်နှေးကွေးတာကြောင့်ရည်ရွယ်ချက်မြင့်မားတဲ့လူငယ်တွေဟာအခြားနေရာဌာနတွေကိုကူပြောင်းကြတယ်လို့ဂျွန်အဲမွန်ကဆိုပါတယ်။တော်စုဟာသူ့ကိုရှင်နိုင်မဲ့လူကိုမလိုချင်တဲ့အတွက်ရှီလေလုံကောင်းဆောင်တွေကို NLD ကိုယ်စားလှယ်အဖြစ်2015ရွေးကောက်ပွဲမှာရှင်ပြိုင်ခွင့်မပေးတာလို့ဂျွန်အဲမွန်ကထောက်ပြပါတယ်။အသက်80ကျော်သမရကို60ကျော်နဲ့အစားထိုးနိုင်မဲ့ဒေါ်အောင်ဆန်းစုကြည်နေရာကိုဆက်ခံမဲ့သူမရှိဘဲဖြစ်နေပါတယ
်။ NLD အဖွဲ့ချုပ်မှာပါတီဝင်လူငယ်9000ကျော်ရှိပြီးဒီအထက်က9000ကျော်ကိုတာဝန်ပေးထားကြောင်းသိရပါတယ်။ဒုတိယချိန်မြောက် NLD လူငယ်ညီလာခံကိုမကြမီကနေပြည်တော်မှာကျင်းပပါတယ်။ညီလာခံတက်ရောက်တဲ့လူငယ်260ကျော်ဟာလာမယ့်2020ရွေးကောက်ပွဲအတွက်တွန်းအားတွေဖြစ်တဲ့လို့ပါတီတဘာပတိအဖွဲ့ဝင်ဦးဝင်းထိန်ကပြောကြားသိရပါတယ်။ဒါဟာအနှစ်30အတွင်းဒုတိယအကြိမ်ကျင်းပတဲ့လူငယ်ညီလာခံဖြစ်ပြီးပထမအကြိမ်ညီလာခံကို2013မှာကျင်းပပါတယ်။ NLD ပါတီကိုဝင်ရောက်သူတွေတိုးပွားနေစေဖြစ်ပါတယ်။ဖေဖော်ဝါရီလကကယားပြည်နယ်မှာပါတီဝင်ဖြစ်လာသူ2000ကျော်ရှိပါတယ်။ပါတီစည်းကမ်းထိန်းသိမ်းရေးမှာဦးဝင်းထိန်နေရာကိုဦးညံဝင်းကအစာထိုးဆောင်ပြက်နေပါတယ
်။တကယ်တော့2015ရွေးကောက်ပွဲမှာကိုစလဲနေရာ85ရခိုင်နှုန်းနိုင်ထားတဲ့ NLD ဟာလွှတ်တော်မှာအလွယ်တကူဥပဒေပြုပြီးတော့သမရနဲ့သူ့သမရကိုစိတ်ကြိုက်ခန့်နိုင်တဲ့အခြေအနေမှာရှိပါတယ်။အခြေခံဥပဒေကိုပြင်ဆင်မှသာစစ်တပ်ကိုစလဲရဲ့ထောက်ခံမှုလိုအပ်ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့နှစ်ဧပြီလမှာကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲမှာတော့ NLD ဟာ57ရခိုင်နှုန်းသာအနိုင်ရရှိတာတွေ့ရပါတယ်။ NLD အစိုးရကိုအယုံအကြည်နှဲပါလာတဲ့သဘောဖြစ်ပါတယ်။2020ရွေးကောက်ပွဲမှာလှူကြိုက်များတဲ့ရှစ်လေးလုံးပြည်သူ့ပါတီကိုဝင်ရောက်ရှင်ပြိုင်မှာမို့မဲဆန္ဒရှင်အတွက်ရွေးချယ်စရာနိုင်ငံရေးပါတီတွေကပိုများလာမှာဖြစ်ပါတယ
်။ NLD အစိုးရရဲ့ရည်မှန်းချက်ပန်းတိုင်တွေဖြစ်တဲ့ပြည်သူ့လူမှုစီးပွားရေးဘဝတိုးတက်ရေးပြည်တွင်းချင်းချင်းရေးနဲ့အခြေခံဥပဒေပြင်ဆင်ရေးမှာဘယ်လောက်ခရီးရောက်တယ်ဆိုတာကိုပြည်သူကကြည့်ပါလိမ့်မယ်။နှစ်ပေါင်းများစွာပုံစံကျနေတဲ့အတွေးအမြင်နဲ့အလေးအထကိုပြုပြင်ပြောင်းလဲဖို့အထူးလိုအပ်နေတယ်လို့သမရသည့်ဦးဝင်းမြင့်ကပြောပါတယ်။စွမ်းဆောင်ရည်အားနည်းနေတော့မှစနေဟောင်းကဘယူရိုကရေစီရန်တရားလဲပတ်နေတော့မှု NLD ဝန်ကြီးတွေဟာခက်ခက်ခဲခဲရုန်းကန်လှုပ်ဆောင်နေရပုံကို VOA သတင်းတောက်ကမကြမီကပဲသတင်းပို့ထားပြီးဖြစ်ပါရယ်ခင်ဗျာ
နေနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့ကျမတို့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်ပေးမှာပါ။မွေးကင်းစကလေးငယ်တွေကိုပထမနှစ်နှစ်တာကာလကိုမိခင်တို့ကတိုက်တွေးမယ်ဆိုရင်နှစ်စဉ်အသက်9နှစ်အောက်ကလေးငယ် 8,200 ကျော်ရဲ့အသက်တွေကိုကယ်ဆယ်နိုင်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်းကျန်းမာရေးစောင့်ရှောက်မှုမှာမိခင်တို့ပိုးပြီးတိုက်ကျွေးလာရေးမြင့်တင်ဖို့ရည်ရွယ်ပြီးအဆင့်ဆယ်ခုပါလမ်းညွှန်ချက်တစ်ခုကို WHO ကထုတ်ဝေလိုက်တာပါ။ဂျနီဗာက WHO ဌာနချုပ်ကနေ VOA သတင်းတောက် Lisa Schlein ရဲ့သတင်းပေးပို့ချက်ကိုကျွန်တော်တို့ဆက်လက်တင်ဆက်မှာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ကုလသမဂ္ဂကလေးသင်ငယ်ရန်ပုံငွေအဖွဲ့ UNICEF တို့ကမွေးဖွားပြီးကစားမိခင်တွေမိခင်တို့တိုက်ကြွေးရေးကိုအားပေးတဲ့အစီအစဉ်ဖြစ်တဲ့ကလေးငယ်တွေအတွက်ဆေးရုံအစီအစဉ်ကို1992ခုနှစ်မှာဦးစီးဆောင်ရွက်ခဲ့ပါတယ်။ရာနှုန်းပြည့်အောင်မြင်ဖို့ရည်ရွယ်ချက်နဲ့ဆေးရုံတွေအားလုံးမှာကလေးငယ်တွေကိုပြုစုစောင့်ရှောက်တဲ့နေရာမှာမိခင်တို့တိုက်ကြွေးမှုကစံနှုန်းတစ်ခုဖြစ်လာမဲ့ဒီအစီအစဉ်ကိုအဖွဲ့ကြီးနှစ်ခုစလုံးကတိုးချဲ့လိုနေတာပါ။ဝေးဖွားပြီးကစားမိခင်တွေနဲ့ကလေးငယ်တွေကိုကျန်းမာရေးဌာနတွေကဘလို့ပြုစုစောင့်ရှောက်တင်တယ်လဲဆိုတာကိုအခုအဆင့်10ခုပါလမ်းညွှန်ချက်ကအကြံပြုထားတာဖြစ်တယ်လို့ WHO ရဲ့ဖွံ့ဖြိုးကျန်းမာရေးအတွက်အာဟာရဆိုင်ရာဌာနကတာဝန်ရှိသူလော်ရင့်ဂရူမာစထရွန်ကပြောပါတယ
်မွေးမွေးပြီးချင်းမှာပဲမိခင်နဲ့ကလေးကိုအစားချင်းထိထားဖို့မွေးပြီးမိနစ်ပိုင်းအတွင်းမှာပဲမိခင်တို့စတိုက်ဖို့လိုတဲ့ကိစ္စမျိုးတွေကိုအဓိကထားပြီးဖော်ပြထားပါတယ်။ကျန်းမာရေးရတခြားအကြောင်းမရှိဘဲနဲ့မိခင်တို့အစားထိုးနှုတ်မှုတွေကိုမသုံးဖို့လက်ညွှန်ထားပါတယ်။ရည်ညွှန်းချက်10ခုအနက်ထူးခြားတဲ့အချက်ကတော့ကလေးငယ်တွေအားလုံးအတွက်ဖြစ်ပါတယ်။အခုအဆင့်10ခုရဲ့အဓိကလက်ညွှန်ချက်အတိုင်းလက်မရှိဘဲမွေးလာတဲ့ကလေးတွေ၊ပေါင်ချိန်မပြည့်ဘဲမွေးလာတဲ့ကလေးတွေ၊မကျန်းမာတဲ့ကလေးတွေအတွက်လည်းပြုစုနိုင်ပါတယ်။
ကမ္ဘာတဝန်းလုံးမှာအသက်6လအောက်ကလေးငယ်အားလုံးရဲ့40ရာခိုင်နှုန်းသာမိခင်တို့တိုက်ကျွေးနေတာဖြစ်တယ်လို့ Grandma Straw ကတိခတ်ပါရှင် Grandma Strong ကပြောပါတယ်အာဖရိကတိုက်မှာကလေးငယ်တွေအတွက်အထူးဆေးရုံက400ရာခိုင်နှုန်းသာရှိတယ်လို့လည်း VOA ကပြောပါတယ်မိခင်တို့တိုက်ကျွေးခြင်းရဲ့အကျိုးအမြတ်တွေကိုသိရှိစေမဲ့လမ်းညွှန်ချက်တွေကိုအမျိုးသမီးတွေလက်လန်းမမီဖြစ်နေမဲ့အရေးကိုစိုးရိမ်ရတယ်လို့လည်းသူကအခုလိုပြောပါတယ်
မိခင်တို့တိုက်ပြမှုမရှိတဲ့အတွက်ကြောင့်မွေးကင်းစားကလေးငယ်သေဆုံးမှုများပြားနေရတဲ့ဆိုတာကိုကျွန်တော်တို့အနေနဲ့အပြည့်အဝလက်ခံယူကြည့်ထားပါရစေ။မွေးကင်းစားကလေးငယ်သေဆုံးမှုနှုန်းထားဟာကြာစင်းမလာပဲကလေးငယ်သေဆုံးမှုနှုန်းထားနီးပါးအစိမ့်အဟုန်နဲ့တိုးလာနေတာကိုတွေ့ရပါတယ်။
မိခင်တို့တိုက်ကြွေးခြင်းကအကျိုးမြတ်များစွာရှိတယ်လို့ကျန်းမာရေးပညာရှင်တွေကလည်းပြောဆိုကြပါဗျ။မိခင်တို့တိုက်ကြွေးတာကြောင့်မွေးကင်းစားကလေးငယ်တွေမှာကူးစက်ရောဂါတွေကိုကာကွယ်ပေးနိုင်ပြီးတေဆုံးမှုနှုန်းကိုလျှော့ချပေးနိုင်တယ်လို့လည်းပြောဆိုကြပါဗျ။ကလေးငယ်တွေမှတ်ဉဏ်ကောင်းပြီးကျောင်းပျော်တွေဖြစ်စေမယ်။ကလေးငယ်ဘဝမှာမိခင်တို့တိုက်ကြွေးခဲ့တဲ့ကလေးငယ်တွေနဲ့ဆယ်ကျော်သက်တွေမှာအဝလွန်လာလေနဲသွားတဲ့သဘောတွေ့ရတယ်လို့လည်းကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်မိခင်တို့တိုက်တွေ့တဲ့မိခင်တွေမှာရင်သားကင်ဆာဖြစ်နိုင်တဲ့အန္တရာယ်ကိုလည်းရှော့ချနိုင်တယ်လို့လည်းပြောဆိုကြပါတယ်ရှင်တနင်္ဂနွေနေ့နဲ့ခင်ဗျာမြန်မာပိုင်းစီစဉ်နေကိုတင်ဆက်နေပါတယ်ကျမတို့စပိုင်းဆိုင်ရာချွေးမှုတွေရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်တွေကိုမထုတ်လွှင့်နိုင်တာကိုလည်းတောင်းပန်ပါတယ်ရှင် Washington DC ကနေ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။ကျမတို့အခုဒီကနေ့ညမှာတင်ဆက်မဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုကျမတို့အခုကြိုတင်မိတ်ဆက်မှာပါ။ဒီတပတ်အတွက်မြန်မာမီဒီယာလွတ်လပ်ခွင့်ခုထက်ပိုအဆင့်မြင့်လာဖို့ရှိသလားဆိုတဲ့သုံးသက်ထားတဲ့ဆောင်းပါးကိုကိုကျော်ကျော်သိန်းနဲ့နန်းလောင်ရေးပြောပြပါအောင်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။နေစည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့2018ခုနှစ်အတွက်ကမ္ဘာမီဒီယာလွတ်လပ်ခွင့်အညွှန်းဂိတ်မှာမြန်မာနိုင်ငံကိုအဆင့်139မှာတက်မှတ်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်အညွှန်းဂိတ်ဟာ131ရှိခဲ့တာမို့အဆင့်6ဆင့်ကျဆင်းသွားရဲဆိုတဲ့သဘောပါ။ပုံမှန်အဖြစ်ကြည့်ရင်တိုင်းပြည်ကိုဒီမိုကရေစီနိုင်ငံအဖြစ်အသွင်ကူးပြောင်းတည်ထောင်မယ်လို့ပြောဆိုထားတဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့လက်ထက်မှာတစ်နှစ်အတွင်းအခုလိုမီဒီယာလွတ်လပ်ခွင့်ကျဆင်းသွားတာဟာအံ့ဩဖို့ကောင်းနေပါတယ်။ဒါပေမဲ့ဒီတက်တနာမှာနောက်ွယ်ကအကျိုးအကြောင်းအများကြီးရှိနေပါတယ်။မြမမီဒီယာလွတ်လပ်ခွင့်ဘာကြောင့်ကျဆင်းသွားရသလဲ။နောင်လာမယ့်အချိန်တွေမှာရောမီဒီယာလွတ်လပ်ခွင့်ဒီထက်တိုးတက်လာနိုင်အောင်မလားဆိုတာအခုတစ်ပတ်လေ့လာတင်ပြသွားပါမယ
်။ RSF ရဲ့မီဒီယာလွတ်လပ်ခွင့်အညွှန်းအကိန်းကိုပြန်ကြည့်ရင်2015ခုနှစ်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကအဆင့်143ရှိရာကနေNLD အစိုးရလက်ထက်2016ခုနှစ်မှာအဆင့်133ဖြစ်လာပါတယ်။တနှစ်အတွင်းအဆင့်12ဆင့်လောက်တက်လာတာမို့မီဒီယာလွတ်လပ်ခွင့်အတွက်အတော်လေးအားတက်စရာပါ။ဒါပေမဲ့2019ခုနှစ်အတွက်အညွှန်းကိန်းမှာတော့အဆင့်139အထိပြန်ကျသွားတာမို့သတင်းမီဒီယာလွတ်လပ်ခွင့်အတွက်စိုးရိမ်စရာအခြေအနေကိုပြန်ဖြစ်လာသလိုအခြားသောဒီမိုကရေစီရေးနဲ့တိုင်းပြည်တည်ဆောက်ရေးအတွက်လည်းစိုးရိမ်စရာပါ။ဒါပေမဲ့အာဆီယံအပါအဝင်အင်းနီချင်းတရုတ်အိန္ဒိယနိုင်ငံတွေနဲ့နိုင်ရှင်လာရင်တော့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံကသာအဆင့်124နဲ့133ရှိနေပြီးမြန်မာထက်မီဒီယာလွတ်လပ်ခွင့်ပိုရနေတာတွေ့ရပါတယ်။ကျန်နိုင်ငံတွေအားလုံးဟာမြန်မာထက်မီဒီယာလွတ်လပ်ခွင့်နှေးပါနေတာမို့ကျင့်တတ်မယ်ဆိုရင်လည်းကျင့်တတ်နိုင်လောက်သေးတယ်လို့ဆိုနိုင်ပါတယ်
။မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ကျဆင်းသွားရတာနဲ့ပတ်သက်ပြီး RSF ဘက်ကမှတ်ချက်ပေးတာကတော့ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်ပွားအဲ့ဒါကိုတမရော်နဲ့လုံချွေးဘက်ကပြန်နှိမ်နှင်းပြီးတဲ့နောက်မူဆလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရတဲ့ကိစ္စဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မူဆလင်တွေရဲ့ဆွဆွဲချက်မှာမြန်မာလုံချွေးအဖွဲ့ဝင်တွေရဲ့လူ့အခွင့်အရေးချိုးဖောက်တဲ့ပြဿနာတွေအများကြီးရှိနေတယ်ဆိုပေမဲ့မှုကင်းဖြစ်ပွားခဲ့တဲ့အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကိုမီဒီယာတွေလွတ်လွတ်လပ်လပ်သွားရောက်တင်ပြယူခွင့်မရှိတဲ့ကိစ္စသတင်းမီဒီယာသမားတွေကိုတမရော်ဘက်ကအရေးယူမှုဆိုင်ရာကိစ္စအခုနောက်ဆုံးရိုက်တာသတင်းတောက်နှစ်ယောက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကိစ္စစတဲ့ပြဿနာတွေကြောင်းလို့ဆိုပါတယ်။ဒါ့အပြင်အခြားပြဿနာတွေလည်းရှိနေပါသေးတယ်
။ NLD အစိုးရလက်ထက်မီဒီယာလွတ်လပ်ခွင့်မျှော်မှန်းသလောက်မတိုးတက်ခဲ့တဲ့အဓိကပြဿနာကတော့တော်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့လွတ်တော်နယ်ပါတီအားလုံးကမီဒီယာတွေအပေါ်ယုံကြည်မှုတိတ်မရှိတဲ့ကိစ္စကနေမြင်ပြခံပါတယ်။အထူးသဖြင့်တော်အောင်ဆန်းစုကြည်ကိုယ်တိုင်မြန်မာမီဒီယာတွေကိုအဆင့်အတန်းတစုံတရာရှိတယ်လို့သိပြီးယူဆဖို့မပေါ်ပါဘူး။မီဒီယာတွေကိုလက်ရှိအခြေအနေထက်လွတ်လပ်ခွင့်ပိုပေးလိုက်ရင်မလိုလားအပ်တဲ့ပြဿနာတွေဖြစ်လာနိုင်တယ်။တမရော်နဲ့ဆက်ဆံရေးမှာအဖို့အထစ်တွေဖြစ်လာနိုင်တယ်။အထူးသဖြင့်အရင်တမရဦးသိန်းစိန်အစိုးရလက်ထက်ကလိုအစိုးရကိုအကြီးအကျယ်ဝေဖန်တာမျိုးတွေပေါ်ပေါက်လာနိုင်တယ်လို့ထင်မြင်နေကြပုံရပါတယ်
။ဒါကြောင့်လဲဗီဒီယိုနဲ့ရုပ်သံထုတ်လွှင့်ခွင့်ဆိုင်ရာအတီးပြုတ်ပြီးသားဥပဒေဟောင်းကိုအသက်မသွင်းရုံမကပြင်ဆင်ဖို့ဆိုတော့ကိုလည်းအချိန်ဆွဲထားတာတွေ့နိုင်ပါတယ်။ဒီအတွက်လွတ်လပ်တဲ့ပုဂ္ဂလိကရေဒီယိုနဲ့ရုပ်သံလွှင့်မီဒီယာတွေတီထောင်ခွင့်မရသေးတာဒီကနေ့အချိန်ထိပါပဲအလားတူအရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကတည်းကရေးဆွဲခဲ့တဲ့ Right to Information Law လို့ခေါ်တဲ့သတင်းသိပိုင်ခွင့်ဥပဒေလိုမျိုးဟာလေအစိုးရတက်တန်းနှစ်နှစ်ကျော်လာသည့်အထိလွတ်တော်တဲ့ရောင်းမလာနိုင်သေးပါဘူးဒါကြောင့်လေအစိုးရဝန်ကြီးဌာနတွေဟာသတင်းတွေကိုထုတ်ပြန်ခြင်းထုတ်ပြန်မယ်မထုတ်ပြန်ဘဲလည်းနေနိုင်တယ်မေးမြန်းလာတာတွေကိုလည်းဖြည့်ခြင်းရင်ဖြည့်မယ်မဖြည့်ခြင်းလဲရတယ်တရင်ထိန်ချန်ထားလဲဘာပြဿနာမှမရှိဘူးဆိုတဲ့အခြေအနေမျိုးရှိနေစေဖြစ်တာတွေ့နိုင်ပါတယ
်မီဒီယာလွတ်လပ်ခွင့်ကျဆင်းသွားတဲ့စီမံနောက်ထပ်ပြဿနာရှိသူကတော့တက်မတော်ဖက်ကပါပုံမှန်အားဖြင့်တရင်မီဒီယာတွေဟာတက်မတော်ဖက်ကတရင်ရယူနိုင်ခြင်းမရှိပါဘူးတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံ Facebook စာမျက်နှာလိုမျိုးကနေထုတ်ပြန်ပေးသမျှကို၃ရင်၃မ၃ရင်တခြားအတီးပြုမေးမြန်းစရာနေရာမရှိနိုင်ပါဘူးတမရော်ဟာလက်နက်ကင်တိုင်းရင်းသားအဖွဲ့ရေးစီတရင်သွားယူပြီးပြန်လာတဲ့မီဒီယာသမားတွေကိုဖမ်းဆီးရုံးတင်ခဲ့ဘူးလို့တယောစာဖော်ပြတဲ့ဂျာနယ်အက်ဒီတာချုပ်ကလည်းဖမ်းဆီးရုံးတင်တာမျိုးလုပ်ခဲ့ဖူးပါတယ်။အခုနောက်ဆုံး Writers သတင်းထောက်နှစ်ယောက်ကိုဖမ်းဆီးရုံးတင်တာဟာလည်းတမရော်စစ်ဘိုလ်ချုပ်တယောက်ဦးဆောင်တဲ့ပြည်ထရေးဝန်ကြီးဌာနကပါ။ထိထက်ပိုဆိုတာကတော့ရှီခိုင်ပြည်နယ်မြောက်ပိုင်းတရင်သွားယူရေးကိစ္စပါ။ နိုင်ငံတကာဝေဖန်ချက်များလွန်လို့ NLD အစိုးရဟာအဲ့ဒီဒေတာကိုသတင်းထောက်တွေဘလောက်သွားခွင့်ပြုလို့ဒီဖြစ်စေတက်မတော်နဲ့လုံခြုံရေးတာဝန်ရှိသူတွေဖက်ကသဘောမတူသမျှဘယ်နေရာကိုမှဆီလုပ်ခွင့်မရှိပါဘူး။လက်ရှိပြည်ညာရေးဝန်ကြီးဌာနကစီစဉ်နေတဲ့သတင်းရယူရဲ့ခီးစဉ်အလုံးဟာလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေရဲ့ခွင့်မှုချက်အောက်မှာပဲသွာလာနေကြတာမျိုးပါ
။မီဒီယာလူလက်ခွင့်နဲ့ပတ်သက်ရင်နောက်ထပ်ပြဿနာရှိနေတာကတော့အစိုးရရဲ့ဘျူရိုကရေစီရန်ရကြီးပါ။ခေအဆက်ဆက်မတော်မတရားမှုတွေအဂတိလိုက်စားမှုတွေအကျင့်ပြက်ခြားစားမှုတွေအရေးအချင်းမဲမှုတွေနဲ့ပြည့်နှက်နေတဲ့အဲ့ဒီရန်တရားကအရာထမ်းအများစုဟာထုတ်ပြန်တဲ့သတင်းအချက်လက်တွေကိုထုတ်ပြန်ပေးလို့စိတ်မရှိကြပါဘူးမီဒီယာတွေကိုသတင်းပေးလို့စိတ်မရှိကြပါဘူးသတင်းအချက်လက်တွေထုတ်ပြန်သည်ဖြစ်စေမထုတ်ပြန်သည်ဖြစ်စေသတင်းဌာနတွေရဲ့မေးမြန်းတာကိုဖြေကြားသည်ဖြစ်စေမဖြေကြားသည်ဖြစ်စေဥပဒေကြောင်းအရဝန်ထမ်းစီမင်းအရဘာမှပြဿနာမရှိတော့မှုတဲ့ရင်မှောင်ချပြီးနေမြဲနေနိုင်နေကြတာဖြစ်ပါတယ
်အလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မီဒီယာလွတ်လပ်ခွင့်တိုးတက်လာဖို့အတွက်တာဝန်အရှိဆုံးဟာဒေါ်အောင်ဆန်းစုကြည် NLD အစိုးရလွှတ်တော်နဲ့ NLD ပါတီပဲဖြစ်ပါတယ်တင်းမီဒီယာလွတ်လပ်ခွင့်တိုးမြင့်ပေးလိုက်တာဟာအစိုးရနဲ့လွှတ်တော်ရန်ရာတွေပိုကောင်းလာအောင်ထိန်းချုပ်ပေးတာအရေးအသွေးပုံမြင့်လာအောင်ဝေဖန်မှုပေးတာအဂတိလိုက်စားမှုတွေကိုတိုက်ဖျက်ရမှာအထောက်အကူပြုစေတာလွှတ်အခွင့်ရေးကိုပိုးပြီးတော့ထိန်းသိမ်းမြင့်တင်အကာအကွယ်ပေးနိုင်တာဒီမိုကရေစီတိုင်းပြည်တည်ဆောက်ရေးအတွက်ပိုးပြီးတော့တတတအားဖြစ်တာဖြစ်စေတာလို့ခံယူကြည့်သုံးတဲ့အခါကျမှမြမမီဒီယာလွတ်လပ်ခွင့်အခုထက်ပိုမြင့်တက်လာမှာဖြစ်ကြောင်းပါ
ဒီနေ့နေ့နဲ့ခင်ဗျာမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ကျမတို့ဒီကနေ့မနေ့အစီအစဉ်မှာစပိုင်းဆိုင်ရာခြုံရင်းမှုတွေရှိနေတဲ့အတွက်ပုံမှန်ထုံးလွှင့်နေကြအစီအစဉ်တွေမတင်ဆက်နိုင်တာကိုလည်းအထူးပဲအနုညွတ်တောင်းပန်အပ်ပါတယ်ရှင်။အခုတော့ကျမတို့အစီအစဉ်တွေကိုဆက်လက်တင်ဆက်မှာဆိုတော့အန်ကယ်ဟုတ်ကဲ့အန်ကယ်ဦးကျော်ဆန်သားကလည်းကျမတို့အခုစတူဒီယိုတိုက်ရိုက်ထုံးလွှင့်နေတဲ့အချိန်မှာပဲစတူဒီယိုထဲမှာကျမတို့နဲ့အတူရှိနေပါတယ်။ဆိုတော့အန်ကယ်ဦးကျော်ဆန်သားရေလာမယ့်ဒီဗုဒ္ဓဘုနေ့ညအစီအစဉ်မှာအန်ကယ်တင်ဆက်နေကြဒီမြမအရေးသုံးသက်ချက်အစီအစဉ်မှာပြောမယ့်အကြောင်းအရာကိုလည်းကျမတို့သောရရှင်တွေကိုမိတ်ဆက်ပေးပါအောင်ရှင
်။ဟုတ်မယ့်ညဒီအကြောင်းအရာကတော့အခုမြမပြည်မှာတိုက်ခေစားနေတဲ့သတင်းလူလာခွင့်ကိစ္စဖြစ်ပါတယ်။ဆိုတော့ကဦးစီဒီအောင်မြင်ပြောသွားတာနဲ့ဆက်ဆက်ပြီးပြောရင်ရမယ်ထင်ပါတယ်။ကျွန်တော်စီစဉ်ထားတာကတော့အဲ့ဒီသတင်းလူလာခွင့်မြန်မာနိုင်ငံကိုအစဉ်တန်းသတ်မှတ်တဲ့ RSF ပေါ့။ဒါနေစီမချသတင်းတောက်များအဖွဲ့ရဲ့အာရှရေးရညွှန်ကြားရေးမှူးတန်ရဘတ်စတတ်နဲ့အင်တာဗျူးလုပ်ထားတာဖြစ်ပါတယ်သူကပဲရစ်မှာနေတယ်အဓိကကျွန်တော်ကဘာတွေမေးတယ်ဆိုတော့ဘယ်လိုခရိုက်တီးရီးယားတွေဘယ်လိုစံတွေနဲ့သတ်မှတ်တယ်လဲမြန်မာနိုင်ငံသတင်းလွတ်လပ်ခွင့်ကိုနောက်ပြီးတော့အဲ့စံတွေကဓမ္မတိုက်ခံကြရလားခင်ဗျားတို့စံကိုရွေးတဲ့နေရာမှာသူကတော့ကဘာကျော်ကဘာမှာရှိသိထင်ရှားတဲ့ပညာရှင်တွေပေါ့လေလူပေါင်းလူတွေနဲ့သူတို့တိုင်ပင်ပြီးတော့ဘာတွေနဲ့သတ်မှတ်တဲ့နေဆိုပြီးရွေးထားတာဖြစ်ပါတယ်သူတို့ရဲ့ဆန္ဒစွဲဘာညာဘာမှမရှိဘူးပေါ့လေဆိုတော့ဒါတကဘာလုံးတိုင်းတန်နဲ့သတ်မှတ်လို့သင့်တော်သလားဒေတာလိုက်နိုင်ငံလိုက်ခေါ်ရမလို့သင်ဘူးလားဆိုတာကိုလည်းပဲအဓိကဆွေးနွေးထားပါတယ်အဲ့ဒီမှာနောက်တစ်ခုကမြန်မာနိုင်ငံကဒီမိုကရေစီဖော်ဆောင်ခါးတဲ့နိုင်ငံဆိုတော့ဒီမိုကရေစီရင့်ကျက်တာမရင့်ကျက်တာတော့ဆိုင်သလားဆိုတော့လေကျွန်တော်ကမေးရတဲ့ပါပါတယ်အထူးသဖြင့်အိန္ဒိယဆိုရင်ကမ္ဘာမှာအကြီးဆုံး greatest democracy in the world လို့ပြောနေတဲ့အတိုင်းကြီးဖြစ်တယ်အဲ့ဒီလည်းပဲသတင်းလူတော်ခွင့်အင်တန်ကြာဆင်းသွားရစီသူတို့ဝေဖန်ကြီးခံထားရဲဆိုတော့အသေးစိတ်တင်ပြမှာတော့အရှိကြီးဖြစ်ပါတယ်အဲ့တော့ဗုဒ္ဓဘုနေ့ကျရင်သရရှင်လေးအသေးစိတ်ကြည့်ကြပါလိမ့်မယ်
ဟုတ်ကဲ့ဒီတော့တွင်မှာပဲဒီ RSF တို့ဒီသတင်းဒီကမ္ဘာသတင်းမီဒီယာအဖွဲ့အစည်းတွေကနေပြီးတော့မြန်မာနိုင်ငံမှာဒီသတင်းကြဆင်းမှုဟာတမိုင်းတင်လောက်အောင်ကိုတော်တော်လေးကြဆင်းသွားတယ်လို့သုံးသပ်မှုတွေလည်းရှိပါတယ်ဒီပေါ်မှာအန်ကဲရဲ့အမြင်ရောဘယ်လိုရှိလဲရှင
်သူတို့သုံးသပ်တာကတော့ဥသိန်းစိန်သမဏဥသိန်းစိန်လက်ထက်ကတိုးတက်မှုရှိခဲ့ပြီးအခုကြားရပြောတာအဲ့ဒါကိုလည်း ဒုကကျွန်တော်ကမေးထားတယ်ဘာလို့ဥသိန်းစိန်မတိုင်ခင်ကဆီယာနာရှင်စနစ်လေအဲ့စနစ်ဟာသူက minus ကနေတက်ရတယ်ဆိုတော့နည်းနည်းရှင်းလိုက်တော့ဥသိန်းစိန်ထဲမှာဟုတ်တူတူရှိသွားတယ်ဒါပေမဲ့အခု NLD အစွဲတက်လာတဲ့အခါဥသိန်းစိန်လက်ထက်ကနေပြန်ပြီးရှင်းတော့ဆင်းမြင့်နေပြီးသားနဲ့ပြန်ရှင်းတဲ့အခါကြရတယ်လို့သာပြောခြင်းဖြစ်မယ်လို့ထင်ပါတယ်နောက်တစ်ခုကဒီသတင်းလွတ်လပ်ခွင့်မြန်မာပြည်မှာကြာဆင်းရတဲ့အကြောင်းကနှစ်ခုဖြစ်မယ်လို့ထင်တယ်ဟိုးတုန်းကတော့သတင်းလွတ်လပ်ခွင့်ကိုပိတ်ပင်တာအာဏာပိုင်တွေကငါ့ကိုပြောကောင်းလားငါရဲ့အာဏာကိုစင်ခေါ်ရကောင်းလားဆိုတဲ့မာနနဲ့အာဏာမာနနဲ့ပိတ်ပင်တာရှိမယ်သူတို့ကိုစင်ခေါ်ရဆိုတော့အခုကြာတော့မြန်မာနိုင်ငံမှာဖြစ်နေကြတာသတင်းလွတ်လပ်ခွင့်ပေးလိုက်ရင်ဘယ်လိုဖြစ်သွားမလားယုံကြည်မှုမရှိဘူးပေါ့ဒီကအတွေ့အကြုံရှိသေးတဲ့အကြောင်းသတင်းလွတ်လပ်ခွင့်အပေါ်မှာမြန်မာအစိုးရတာဝန်ရှိသူတွေအာဏာပိုင်ကအပြည့်အဝယုံကြည်မှုမရှိသေးဘူးလို့ထင်ပါတယ်အဓိကအဲအကြောင်းဖြစ်ပါလိမ့်မယ
်တချို့သုံးသက်ချက်တွေမှာလည်းဒီမြန်မာသတင်းလွတ်လပ်ခွင့်မှာဒီမြန်မာတပ်မတော်ရဲ့အခန်းကဏ္ဍပေါ့နော်သူတို့ကဆက်ပြီးတော့ကြီးစိုးထားမှုရှိတယ်သူတို့ရဲ့ဩဇာအာဏာလွှမ်းမိုးထားမှုရှိတဲ့အပေါ်မှာအယက်သားအစိုးရအထူးသဖြင့်ဒီ NLD အစိုးရနေပြီးတော့မကျော်လွှားနိုင်ပေါ့လေဒီသူထောက်ပြတဲ့အချက်တွေလည်းရှိရဒီပေါ်မှာဒီတပ်မတော်ရဲ့ဒီသတင်းလွတ်လပ်ခွင့်ဘိုင်းဆိုင်ရာပိတ်ပင်ကန့်သတ်မှုတွေဆိုတဲ့သုံးသက်ချက်ဒီပေါ်မှာရောအင်္ဂိရဲ့သဘောထားဘယ်လိုရှိလဲရှင
်အဲ့ဒါမှန်ပါတယ်အထူးသဖြင့်တက်မတော်ကသူတို့စီသာထင်တိုင်းပြည်ရဲ့လုံခြုံရေးသူတို့စီသာထင်ကာကွယ်ထားရတာဖြစ်တယ်တခခုဖြစ်သွားရင်သူတို့တာဝန်ရှိတယ်သူတို့လုပ်ရမယ်ဆိုပြီးတော့သူတို့အဲ့လိုထင်နေကြတာတကယ်တမ်းပညာရှင်တွေကအဲ့ဒါဟာမဟုတ်ဘူးလို့ပြောတယ်ဆိုဒါပေမဲ့နိုင်ငံရေးမှာကလေ reality ဆိုတာက perception ပေါ့သူတို့ရဲ့ perception နဲ့သူတို့အဲ့လိုထင်မြင်ယူဆနေကြတယ်တခါတော့နိုင်ငံရေးဆိုတာထင်မြင်ယူဆခြင်းနဲ့ perception နဲ့လုပ်နေကြတာဖြစ်တယ်တကယ်လက်တွေ့မှာဖြစ်မနေဘူးနဲ့ဆိုတော့တက်မတော်မှာလည်းပဲအဲ့ယူဆအဲ့အမြင်ကသူတို့ရှိမှစွဲနေတယ်ဗမာပြည်လွတ်လပ်ရေးရပြီဗိုလ်ချုပ်နေဝင်အနာစိတ်ကြရတာဟာငါတို့ကတင်မှရမယ်ဆိုတာအခုနောက်ပေါက်စစ်ဘိုလ်ကိုတောက်လျှောက်စင်လာခဲ့တာအကုန်လုံးဒီတိုင်းယူကြည့်နေကြတယ်ဆိုတော့မှန်ဒီဖြစ်စေမှန်ဒီဖြစ်စေသူကဘယ်လိုလုပ်ရမယ်ဆိုယူကြည့်မှုနဲ့ဆက်လုပ်နေကြတော့ဒါလည်းမှန်တဲ့ကိစ္စပြောမှာဖြစ်ပါ
ဟုတ်ကဲ့နောက်ဆုံးကတော့ဒီအခုပြည်ပမီဒီယာတွေရဲ့အခန့်ကဏ္ဍပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြည်ပမီဒီယာတွေတင်ဆက်နေတာအပိုင်းမှာလည်းဟိုမှန်မှန်ကန်မှုတွေရှိတဲ့အထူးသဖြင့်ဒီဒေါက်ဆန်းစုကြည်ကိုယ်တိုင်ကလည်းအထင်လွဲမှားမှုတွေရှိတယ်ဆိုပြီးတော့သူနဲ့ဟိုတွေ့ဆုံခဲ့တဲ့လူတွေတုံ့တက်မှုတွေလည်းရှိတယ်အဲ့တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြည်ပကဖော်ပြနေတဲ့သတင်းမီဒီယာတွေရဲ့အခန့်ကဏ္ဍအပေါ်မှာရောအင်္ဂဲ့အမြင်ဘယ်လိုရှိလဲရှင
်သတင်းမီဒီယာအားလုံးကိုတော့ပြောလို့မရဘူးဒါပေမဲ့တချို့ကိုတော့ပြောရမယ်အဲ့ဒါအမှန်တချို့ကလည်းပဲလုံးဝမှန်မှန်ကန်ကန်ရေးတဲ့ဟာလည်းရှိတယ်ကျွန်တော်တို့လည်းပဲနေတိုင်းဒီမြန်မာနိုင်ငံအကြောင်းရေးတဲ့ကမ္ဘာမီဒီယာတွေကဟာတွေထုတ်ထုတ်ပြီးတင်ပြနေကြတာပဲ။မိုင်းရင်လည်းအခုဆိုရင်အဲ့ဒါကိုဒီမှာတင်ဆက်နေရလုပ်နေရတယ်။ဆိုတော့အဲ့မှာတွေးလိုက်မယ်တချို့ဟာတွေကတော့သူတို့ဘက်မလဲမှန်မှန်ကန်ကန်ရေးတယ်။တချို့ကတော့တစ်ဖက်ကိုတင်တယ်။နောက်တစ်ဖက်ကလည်းဟိုဘက်ကိုတင်တယ်ဆိုတော့ဘက်ကဟိုမြန်မာဘက်ကိုစိတ်ပင်ပြီးရေးတဲ့ဘက်လည်းရှိတယ်။တခါဆက်ဆက်မဲ့မြန်မာဘက်ကိုနှိမ်ပြီးတော့ပုတ်ခတ်ပြီးတော့ရေးချင်တဲ့ဖွဲ့လည်းရှိတယ်။ဂျာနေပြီးတော့ရေးတဲ့သတင်းတွေလည်းရှိပါတယ်။ဆိုတော့အဲ့ဒါကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်ဆန်မကြီးဟောင်းဘယ်သူလဲအဲဒါဒက်မီရှာကလည်းပဲသူပြောဘူးတယ်ဘယ်သူကနာမည်နဲ့ကိုဖော်ပြတာဘယ်သူရဲ့ရေးသားချက်စိတ်ကောင်းတယ်ပညာဆိုတော့အဲ့နိုင်ငံတကာသတင်းမီဒီယာအလုံးကိုတပြင်းကြီးလေးသတ်မှတ်လို့တော့မရဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါအန်ကယ်ဦးကျော်စန္ဒာကြီးအကဲလာမယ့်ဗုဒ္ဓဘူးနေ့ညအစီအစဉ်မှာတင်ဆက်မယ့်မြန်မာရေးသုံးသက်ချက်ဦးကျော်စန္ဒာရဲ့အစီအစဉ်မှာတော့အပြည့်စုံနားဆင်ရမှာပါလို့ကြိုတင်ပြီးတော့အသိပေးပါရစေရှင်မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်ကျမတို့ဒီကနေ့မနေ့အစီအစဉ်အတွက်စပိုင်းဆိုင်ရာခြုံရင်းမှုတွေရှိနေတာကြောင့်ပုံမှန်တင်ဆက်နေကြအစီအစဉ်တွေကိုမထုတ်လွှင့်နိုင်တဲ့အပေါ်မှာလည်းသောရရှင်တွေကိုအနုညွတ်တောင်းပန်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုကျမတို့ဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မနေ့ပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီတခါညနေပိုင်းအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီထိညပိုင်းအစီအစဉ်ကိုတော့ည9နာရီကနေ10နာရီထိထုတ်လွှင့်နေပါတယ်တခါမနေ့ပိုင်းအစီအစဉ်တွေကိုမနေ့8နာရီနဲ့ညပိုင်း10နာရီမှာလဲကျမတို့ဒီကြိမ်စီပြန်လဲထုတ်လွှင့်ပေးနေပါတယ်ရှင် VOA မြန်မာပိုင်းစီစဉ်နေကိုတင်ဆက်နေပါတယ တို့ကျမတို့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်။နှွေးထွေးတဲ့ရာသီလှပတဲ့သမုတ်တရားနဲ့ညဘက်တွေမှာစီကားတာကြောင့်ဖလော်ရီဒါပြည်နယ်ကမိုင်ယာမီမြို့ဟာအရှိဥရောပသားတွေအတွက်လာရောက်လည်ပတ်ဖို့ဆွဲဆောင်မှုရှိတဲ့မြို့တစ်မြို့ဖြစ်လာပါတယ်။ဒါပေမဲ့လည်းအခုခါမှာတော့လည်ပတ်ချင်စရာကောင်းတဲ့မြို့တစ်မြို့ဆိုတာထက်ရုရှားနဲ့ယူကရိန်းနိုင်ငံသားတွေဟာသူတို့ကလေးတွေအမေရိကန်နိုင်ငံသားဖြစ်လာနိုင်ဖို့အတွက်မိုင်ယာမီမှာလာပြီးတော့ကလေးမွေးဖွားနေကြတဲ့အကြောင်းကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပါအောင်ရှင်။
ကောင်းပါပြီခင်ဗျာ။ဆင်းညာပပိုဗာဟာရုရှားနိုင်ငံဗလာဒီဗိုစတော့ဖ်ကနေမိုင်ယာမီကိုလာရောက်လည်ပတ်သူပါ။ဒါပေမဲ့လည်းအလေသက်သက်ဆိုတာထက်သူ့ရဲ့သမီးထိုင်ဆီယာကိုမွေးဖွားဖို့အတွက်ခင်ပွန်းဖြစ်သူနဲ့အတူလာရောက်တာပါ
။အမေရိကမှာကလေးလာမွေးချင်နေတာကြားပါပြီ။ဒါဟာရည်မှန်းချက်တစ်ခုပါ။တရေစတည်ပြီးဆိုကြဲကဘယ်မှာမွေးရင်ကောင်းမလဲဆိုပြီးခမုန်းနဲ့အတူရှာပြီးတော့ဒီကိုလာတာပါ။တငယ်ချင်းတွေလည်းအဲ့ဒီလိုလောက်ကြပါရဲရာသီဥတုကလည်းကောင်းကျမ်းမာရေးဝန်ဆောင်ကလည်းကောင်းပြီးတော့ကလေးတွေလည်းဒီနိုင်ငံသားဖြစ်နိုင်တယ်လေ
အမေရိကမှာမွေးတဲ့ကလေးငယ်တိုင်းဟာအလူအလျောက်နိုင်ငံသားဖြစ်ခွင့်ရှိပါတယ်ဒီရွယ်ချက်နဲ့လာတာဟာလည်းတရားဥပဒေပေါင်းအတွင်းကပါ Happy Baby အဖွဲ့ကိုတည်ထောင်သူ Naila Valiver ကသူတို့ကုမ္ပဏီအနေနဲ့ကလေးမွေးဖွားဖို့ဇာဝင်ရှာတာနေစရာအခန်းငှားပေးတာနဲ့စာရွက်စာတမ်းကိစ္စတွေကအစဝန်ဆောင်မှုပေးတယ်လို့ဆိုပါတယ်
မိုင်ယာမီမှာလာပြီးတော့ကလေးမွေးရတာတရားဝင်ပါတယ်အမေရိကန်ရဲ့ကျန်းမာရေးဝန်ဆောင်မှုဟာကမ္ဘာအကောင်ဆုံးနေမှာပါတယ်ဆိုတာကိုအားလုံးကလက်ခံထားကြပြီးဒီမှာရာသီဥတုကလည်းကောင်းတော့မိခင်လောင်းနေအတွက်အားလုံးအဆင်ပြေပါတယ
်မိုင်ယာမီမှာနေထိုင်တဲ့စားစိမသေးလာပါပဲလေကျန်းမာရေးဝန်ဆောင်မှုကိုသဘောကျနှစ်သက်တာကြောင့်လာရောက်ကြတယ်လို့ဆိုပါတယ်ကလေးလာမွေးဖွားသူကက်ထရီနာကာရာမိုဗာက
ရုရှားမှာဆိုရင်တော့ကိုယ်ဝန်ဆောင်ထားရတာယောဂါတခုရတယ်လို့ပါပဲဆရာဝန်ကိုတစ်ချိန်လုံးသွားတွေ့ရပြီးတော့မျိုးစုံစမ်းတက်နေရတာပါအမေရိကန်မှာကတော့လွယ်ပါတယ်ဝမ်ပိုက်ထက်ကကလေးတွေကိုဆိုနိုဂရမ်ပြိုက်ပြီးတော့ကြည့်နိုင်တယ်လို့သူတို့နှလုံးခုန်သံကိုလည်းကြားပါတယ်ပြီးတော့ဆရာဝန်နဲ့နောက်တစ်ချိန်ပြန်တွေ့ဖို့စောင့်ဝင်ပါပဲ
ရမ်ဘာတိုဆန်တိုစာဂျူဘွားနွယ်ဘွားတာဖွားဆရာဝန်မှာမိုင်ယာမီမှာအခြေစိုက်လာတာ23နှစ်ရှိပြီဖြစ်ပြီးသူမွေးဖွားပေးခဲ့ရသူတွေဟာအရှိဥရောပကလာကြတာလို့ဆိုပါတယ်
ယူကရိန်းနဲ့ရုရှားကမိခင်တွေဟာကလေးမွေးရမှာပို့ပြီးတော့အနာခံနိုင်ပါတယ်။တချို့ကတော့ထုံဆင်းနဲ့မွေးပေမဲ့အများစုကတော့တဘာဝအတိုင်းမွေးဖို့စိတ်အားတန်းကြပါတယ်
။ကလေးလာမွေးကြသူတွေဟာတူရစ်ဗီဇာနဲ့လာကြတာဖြစ်ပြီးသူတို့နိုင်ငံကိုပြန်မဲ့လေရင်လက်မှတ်နဲ့ဘဏ်ငွေစည်းရင်းပြယုံပါပဲ။ဗလီဗာပြောတာကတော့
အခွန်ထမ်းအမေရိကန်ပြည်သူတွေကသူတို့စေဘဘကကုန်ကြငွေပေးစရာမလိုတဲ့အနေအထားမျိုးကိုတက်တေပြယုံပါ
။၃လဗီဇာရရှိထားသူတွေဟာကလေးမမွေးဖွားခင်တလလောက်မှာအမေရိကကူလာဒီမှာကလေးမွေးပြီးတလလောက်နေပြီးတဲ့နောက်သူတို့မူရင်းနိုင်ငံတွေကိုပြန်ကြပါတယ်အဲ့ဒီလိုကလေးလာမွေးဖွားတဲ့ကုန်ကြဆေးကတော့ဒေါ်လာ2000လောက်ရှိပါတယ်ခင်ဗျာ
Thank you.
နင်းကလေးနေနဲ့ခင်ဗျိုးမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ကျမတို့စပိုင်းဆိုင်ရာချွေးမှုတွေရှိတဲ့အတွက်လည်းပုံမှန်ထုတ်လင်းနေကြအစီအစဉ်တွေကိုမတင်ဆက်ပေးနိုင်တာကိုအနုညွတ်တောင်းပန်ပါတယ်ရှင်ဒီကနေ့တနင်္ဂနွေညပိုင်းအစီအစဉ်မှာတော့ပုံမှန်ထုတ်လင်းနေကြမြန်မာပြည်ကပေးစာများဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ထူးခြားစံပြကမ္ဘာသတင်းများစတဲ့အစီအစဉ်တွေကိုတော့ကျမတို့ထုတ်လင်းပေးဖို့ရှိပါတယ်ရှင် VOA မြန်မာပိုင်းကနေရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုထုတ်လင်းပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်ကိုတော့နေ့စဉ်ညပိုင်း9နာရီကနေ9နာရီခွဲအထိ Asia Set 7 ဂျိုရူးကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှငနေနေခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိထုံးလွှင့်နေပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်တွေကိုကျမတို့ဒီအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။မကြာခင်မှာတော့သတင်းနိုင်ငံတကာနဲ့မြန်မာသတင်းအချင်းချုပ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အုန်နဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားတဲ့ကိစ္စပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအကောင်းမြင်ပြောဆိုပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့စနေနေ့ကတီးခြားစီတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုပြီးတဲ့နောက်သမ္မတထရမ့်ရဲ့အကောင်းမြင်ပြောဆိုချက်ထွက်လာတာပါ။သမ္မတမူးနဲ့တိတ်ကောင်းတဲ့ပြောဆိုမှုရှိခဲ့ပြီးကင်ဂျွန်အုန်နဲ့ထိပ်သီးအစည်းအဝေးအစီအစဉ်နဲ့ပတ်သက်လို့ဝန်ကြီးချုပ်အာဘေကိုနောက်ဆုံးအခြေအနေပြောပြခဲ့တယ်လို့သမ္မတထရမ့်ကထွတ်တာမှရှိပါတယ်။ကိုရီးယားကျွန်းဆွယ်မှာဆယ်စုနှစ်ပေါင်းများစွာကြာရန်ဆောင်နေတဲ့အခြေအနေအဆုံးသတ်ရေးဘယ်တော့ကနေမှမတူအောင်နှိစက်နေပြီဆိုတဲ့အကောင်းမြင်ပြောဆိုချက်တွေကိုအဓိကအမေရိကန်ခေါင်းဆောင်တွေပြောလာနေကြတာပါ။တောင်မြောက်ကိုရီးယားနိုင်ငံကြားတမိုင်းဝင်ထိပ်သီးအစည်းအဝေးနဲ့ပတ်သက်ပြီးတောက်ကြနေကအိမ်ပြူတော်မှာဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမေးတဲ့အခါသမ္မတထရမ့်ကသူကစားနေတယ်လို့ကျွန်တော်မထင်ပါဘူးဆိုပြီးပြန်ဖြေသွားပါတယ်။တွေ့ဆုံပွဲကိုတိတ်မကြခင်မှာစီစဉ်မယ်လို့သမ္မတထရမ့်ကပြောပေမဲ့အချိန်အတိကျကိုတော့ပြောမသွားသေးပါဘူး။မေလာနောက်ပိုင်းဒါမှမဟုတ်ဇွန်လအစောပိုင်းမှာဖြစ်လာပွဲရှိတဲ့ထိပ်သီးအစည်းအဝေးလုံးမဲ့ဖြစ်နိုင်ချေနေရာ၃ခုအထိကိုစဉ်းစားနေတယ်လို့လည်းသမ္မတထရမ့်ကပြောသွားပါတယ
်။ Belgium နိုင်ငံ Brazil မှာကျင်းပတဲ့ NATO ခေါ်မြောက် Atlantic စစ်စာချုပ်အဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ပြီးတော့ A11 ခီးစဉ်ကိုစတင်လိုက်တဲ့ American နိုင်ငံခြားရေးဝန်ကြီးတဲ့ Mike Pompeo ဟာပထမဆုံးခရီးတစ်ထောက်အဖြစ် Saudi Arabia နိုင်ငံကိုစနေနေ့ကရောက်ရှိပါတယ်။ဝန်ကြီးပွန်ပြိုနဲ့အတူလိုက်ပါလာတဲ့မိုဝါဒရဲ့အကြီးအကဲ Brian Hook ကအီရန်ရဲ့နျူကလ িয়ার အစီအစဉ်အားပျော်သွားအောင်ဥရောပမဟာမိတ်တွေနဲ့တခြားနိုင်ငံတို့ကအီရန်အပေါ်အရေးယူတံခါးမှုတွေချမှတ်ဖို့တိုက်တွန်းတောင်းဆိုသွားပါတယ်။အီရန်ရဲ့မီဆိုင်းတုံးလက်နဲ့အစီအစဉ်နဲ့ပတ်သက်နေတဲ့ပုဂ္ဂလိကတွေအဖွဲ့အစည်းတွေလုပ်ငန်းတိုင်းကိုကမ္ဘာတစ်ဝှမ်းနိုင်ငံတွေကဝိုင်းဝန်းပြစ်ဒဏ်ချမှတ်ဖို့တိုက်တွန်းကြောင်းဥရောပမဟာမိတ်တို့နဲ့ဒီကိစ္စကိုအကြီးအကျယ်ဆွေးနွေးခဲ့ကြောင်းလဲ Hook ကဆော်ဒီအာရေဗျနိုင်ငံရဲ့မြို့တော် Riyadh မှာသတင်းထောက်တွေကိုပြောဆိုသွားပါတယ်။၃ရက်ကြာမယ့်အခုခီးစဉ်မှာဂျော်ဒန်နဲ့အစ္စရေးနိုင်ငံတို့ကဝင်ရောက်မှာဖြစ်ပြီးအီရန်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်အစိုးရရဲ့မူဝါဒတွေကိုမဟာမိတ်နိုင်ငံတွေကိုဝန်ကြီးပွန်ပြိုပြောဆိုတင်ပြမယ်လို့ခန့်မှန်းရပါတယ်။အီရန်နိုင်ငံဆိုင်ရာနျူကလ িয়ার သဘောတူညီမှုကနေအမေရိကန်နိုင်ငံနှုတ်ထွက်ဖို့သမ္မတထရမ့်ကအဆုံးမြတ်ချက်မချသေးဘဲဆက်ပြီးဆွေးနွေးညှိနှိုင်းနေကြောင်းမစ္စတာပွန်ပြိုကတောက်ကြနေကပဲပြောဆိုထားပါတယ်
။ ABLA 14ရက်နေ့ကအမေရိကန်ပြည်ထောင်နဲ့ပြည်သူတို့ပေါင်းပြီးစီးရီးယားကိုလေကြောင်းကတိုက်ခိုက်ခဲ့တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဖျက်ဆီးဖို့အနောက်အရာကြီးနိုင်ငံတွေကြိုးစားနေတာဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကပြောပါတယ်။တူရကီနဲ့အီရန်နိုင်ငံသားရေးဝန်ကြီးတွေနဲ့မော်စကိုမြို့တော်မှာစနေနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးလက်ဗရော့ဖ်ကအဲ့လိုပြောတာပါ။အခြေအနေကိုမတိမငြိဖြစ်အောင်လုပ်တဲ့လှုပ်ဆောင်ချက်မျိုးဟာစီးရီးယားကအစွန်းရောက်ဝါဒီတွေလက်နက်ကင်ပြီးဆက်တိုက်ခိုက်ဖို့အားပေးနေတယ်လို့လည်းဆိုပါတယ်။စီးရီးယားချုပ်ချာနေမြေပိုင်ဆိုင်မှုကိုထိန်းသိမ်းတင်တယ်ဆိုတာသူတို့ဝန်ကြီးသုံးဦးစလုံးသဘောတူကြတယ်လို့မစ္စတာလက်ဗရော့ဖ်ကပြောပြီးအမေရိကန်ဟာအရှေ့လေပိုင်းကိုပုံစံပြန်ချဖို့နဲ့စီးရီးယားကိုအစစ်အမှန်မှကွဲသွားအောင်လုပ်ဖို့စီစဉ်နေတယ်လို့လည်းစွပ်စွဲပြောဆိုပါတယ်
ဂျီမန်နိုင်ငံကန်ယိုရန်ကဟိုအီတာမြို့ကိုပြီးခဲ့တဲ့တပတ်ကျော်ကဆိုရီအာရေဗျတို့ဦးဆောင်တဲ့ညွန့်ပေါင်းတပ်ကလေကြောင်းထိုးစစ်တစ်ခုဆင်နွှဲရမှာတေဆုံးသွားတဲ့ဟူသီတပုံးထိတ်တန်းခေါင်းဆောင်တို့ရဲ့စာပနအခမ်းအနားကိုထောင်နဲ့ချီတဲ့ဂျီမန်နိုင်ငံသားရဲ့ရှင်နေနေကတက်ရောက်လာပါတယ်ဟူဒီထိတ်တန်းနိုင်ငံရဲ့အကောင်စီအကြီးအကဲဆလတ်အယ်ဆမ်ဘတ်နဲ့အတူအခြားလူ6ဦးကိုလည်းလေကြောင်းထိုးစစ်ကြောင့်တေဆုံးခဲ့ရတာပါဆလတ်အယ်ဆမ်ဘတ်နေရာကိုဆက်ခံသူမဒီအယ်မဟတ်ကလည်းမြို့တော်ဆန္ဒကအယ်ဆဘဒင်းကြီးမြေမှာကျင်းပတဲ့ဇာပနာအခမ်းအနားကိုတက်ရောက်ပါတယ်အယ်ဆမ်ဘတ်တေဆုံးခဲ့ရတဲ့အတွက်လက်တုံပြန်သွားမယ်လို့တပုံကောင်းဆောင်အဗ်ဒူမလက်အယ်ဟူဒီကကတိပြုပြောဆိုပါတယ်ဆွန်နီမွတ်စလင်တို့ပိုင်တဲ့နယ်မြေထဲကိုပဲ့ထိန်ဒုံးကျည်ရှစ်စင်းပြစ်လုခဲ့တယ်လို့ဇာပနာအခမ်းအနားစတင်ပြီးစတင်ကျင်းပပြီးတော့မကြခင်မှာပဲဟူတီတို့ကပြောဆိုပါတယ်။ဂျီဇန်ကန်းချေမြို့ကိုဥတီပြစ်လွတ်လိုက်တဲ့မစ်ဆိုင်တုံး၄စင်းကိုကြားဖြတ်ဖျက်ဆီးလိုက်တယ်လို့ဆော်ဒီညွန်မောင်းတပ်ဖက်ကပြောပါတယ်။ဒုံးကျည်ကလွင့်ဆင်လာတဲ့အပိုင်းစားတွေထိမှန်ပြီးတော့လူတစ်ယောက်သေဆုံးသွားတယ်လို့ညွန်မောင်းတပ်ကပြောပါတယ်။
ဒီဝေကတနင်္ဂနွေနေ့မနေ့ဖက်သတင်းများကိုဒိုင်းဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကကျန်းဖက်ခြေနေတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုညာမွတ်စလင်တွေရဲ့အခြေအနေကိုကိုယ်တိုင်ကိုကြားလည်လာဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတန်တမန်ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားဒေသကိုစနေနေ့ကရောက်သွားကြပါပြီ။တန်ကိုယ်စားလှယ်အဖွဲ့ဟာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုပြီးဒေသဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒီတန်ကိုယ်စားလှယ်အဖွဲ့ထဲမှာလူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကကိုယ်စားလှယ်တွေပါဝင်ပါတယ်။ဒီကိစ္စတွားရောက်ရေးကိစ္စလူမျိုးရေးကောင်စီမှာအားလုံးတင်ညင်ညွတ်တက်ရှိကြပေမဲ့လေကောင်စီနေနဲ့ဘယ်လိုပါဝင်ပတ်သက်တဲ့ဆိုတဲ့အပေါ်မှာတော့ဗီဒီယိုအနာသုံးခွင့်ရှိတဲ့တရုတ်နဲ့ရုရှားတို့ကရက်ခန့်ပြောဆိုတာတွေရှိထားပါတယ်။ဒီတန်ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ခါစီနာနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့မြန်မာနိုင်ငံရောက်ရင်လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပြီးရခိုင်ပြည်နယ်ကိုသွားဖို့အစီအစဉ်လည်းရှိပါတယ်
။အရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံဟာအခြားနိုင်ငံရဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေအပေါ်မှာသာမူတည်ပြီးတော့အခိုင်အမာပါဝင်ဆောင်ရွက်သွားမယ်လို့အာဆီယံထိပ်သီးစည်းဝေးပွဲအလဲကျဥက္ကဋ္ဌဖြစ်တဲ့စင်ကာပူဝန်ကြီးချုပ်လီရှောင်လွန်ကပြောဆိုသွားပါတယ်။မြန်မာနိုင်ငံရခိုင်ဒေသမှာဖြစ်ပေါ်တဲ့ပဋိပက္ခနဲ့ပတ်သက်လို့မြန်မာအစိုးရရဲ့အကန့်အတွဲဆောင်ရွက်နေပုံနဲ့ပတ်သက်ပြီးအာဆီယံကောင်ဆောင်တွေကဝေဖန်ပြောဆိုတာမျိုးဖြစ်တယ်လို့အာဆီယံကတရားဝင်ထုတ်ပြန်ချက်တွေမှာလည်းရိုဟင်ဂျာဆိုတဲ့စကားလုံးကိုအသုံးပြုမထားပါဘူး။ရခိုင်အကြံပေးကော်မရှင်ရဲ့အပြီးသက်အစည်းအဝေးခန်းစားပါအကြံပြုချက်တွေအတိုင်းလိုက်နာဆောင်ရွက်ဖို့မြန်မာအစိုးရကိုအာဆီယံထိပ်သီးစည်းဝေးပွဲမှာအသင်းဝင်နိုင်ငံကောင်ဆောင်တွေကတိုက်တွန်းသွားပါတယ်
။မြန်မာနိုင်ငံကတောဆင်ရိုင်းတွေကိုတပ်ပြီးလူတွေအတွက်စီးပွားထုတ်ဖို့အရေးကွန်တွေခွာယူထားတဲ့စင်တီတွေရဲ့ပုံတွေနဲ့ဗီဒီယိုတွေပါတဲ့အစည်းအဝေးခန်းစားတစ်ခုကိုပြည်တင်ခြေဆိုင် Elephant Family ဆိုတဲ့တောရိုင်းထင်းသင်ရေးပရဟိတအဖွဲ့တစ်ခုကထုတ်ပြန်လိုက်ပါတယ်။ Skinned The growing appetite for Asian elephants လို့ခေါင်းစဉ်တက်ထားတဲ့အဲ့ဒီအစည်းအဝေးခန်းစားကို၄နှစ်ကြာအချိန်ယူပြုစုထားတာပါ။ခန္ဓာကိုယ်တစ်ခုလုံးအရေကွန်ခွာထားတဲ့စင်တီတွေကိုဗီဒီယိုတွေနဲ့ဓာတ်ပုံတွေလျှို့ဝှက်ရိုက်ယူခဲ့တယ်လို့အဲ့ဒီအဖွဲ့ကပြောပြီးစင်အရေကွန်တွေကိုလက်ဝတ်အစင်စားတွေလုပ်ဖို့အသုံးပြုနေကြတယ်လို့ဆိုပါတယ်။တရုတ်ကုန်တွေအများပြားဟာအဲ့ဒီလက်ဝတ်အစင်စားတွေကိုလူမှုဆက်သွယ်ရေးကွန်ရက်မီဒီယာတွေမှာတင်ရောင်းနေကြတယ်လို့လည်း Elephant Family အဖွဲ့ကပြောပါရယ်ခင်ဗျာ
။စနေနေ့ကကစားတဲ့ Premier League ဘောလုံးပွဲတွေမှာ Crystal Palace က Leicester City ကိုအင်္ဂါမှာ၅ဂိုးပြတ် Everton က Huddersfield ကို away game မှာ၅ဂိုးပြတ် West Brom က Newcastle ကို away game မှာ၅ဂိုးကိုမရှိ Southampton က Bournemouth ကိုအင်္ဂါမှာ၅ဂိုးတကို Chelsea က Swansea City ကို away game မှာ၅ဂိုးကိုမရှိနဲ့အသီးသီးအနိုင်ရသွားပါတယ်။ Liverpool အသင်းဟာအင်္ဂါမှာ Stoke City ကိုအနိုင်မကနိုင်ပဲဂိုးမရှိတရေကျသွားပြီး Burnley အသင်းဟာလည်းအင်္ဂါမှာ Brighton ကိုဂိုးမရှိတရေကျသွားပါတယ်။တင်းငွေနေမှာတော့ Man City က West Ham ကိုအဝေးကွင်းကန်ရမှာဖြစ်ပြီး Manchester United ကအင်္ဂွေမှာ Arsenal နဲ့ကန်ဖို့ရှိပါတယ်။အမပီစီယာမှာထိတ်ဆုံး၅သင်းအဖြစ်ရပ်တည်နေကြတဲ့ထဲက Man City က34ပွဲကစားမှ90 Manchester က34ပွဲကစား84မှတ် Liverpool က36ပွဲကစား82မှတ် Tottenham က34ပွဲကစား68မှတ် Chelsea က35ပွဲကစား66မှအတိအကျရထားကြပါတယ်ရှင်။
သတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြသွားတာပါရှင်။ကျေးဇူးအထူးတင်ပါတယ်။ကျမတို့တနေ့တစ်ခုနေ့နည်းနည်းခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလောကသောရရှင်အားလုံးကိုလည်းကျေးဇူးတင်ပါတယ်ရှင်။ဒီကနေ့မနေ့အတွက်အင်ဂျင်နီယာကတော့ဇီနက်အဗ်ဒူရာမန်ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုညနေပိုင်းမှာလည်းမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျေးဇူးတင်ပါတယ်။ကျမအင်ဂျင်နိုင်ပါ
Keep an eye on the tempo. Let's get a groove going, guys.